Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောတာရှင်များရှင် PO မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဒီဇင်ဘာလ29ရက်အင်္ဂါနေ့ညပိုင်း 9:20 NIT စီစဉ်တွေကို American ပြည်တော်စုမျိုးရော Washington DC ကနေလိုင်းဒိုမီတာ24-25-51နဲ့လိုင်းလမ်းမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမအနံလောက်ပါဒီကနေ့ညပိုင်းစီစဉ်ရေးတာဝန်ယူတင်ဆက်သွားမှာပ
ါကျမအေသနာကျော်ပါရှင်အီရန်နိုင်ငံရမာဒီမျိုးကဗျူဟာကျချံဝင်းကို IS Islamic စစ်ကြောရဲ့လက်ထက်ကနေပြန်သိမ်းယူပြီးတဲ့နောက်မှာတော့အီရတ်တပ်တွေကနိုင်ငံတော်အလံကိုလွှင့်ထူလိုက်ကြပါတယ်ဒုတိယကမ္ဘာစစ်အတွင်းဂျပန်စစ်တပ်အတွက်လိန်ဖျော်ဖြေးလုပ်ငန်းတွေမှာအတ္တမစီခိုင်းခံရတဲ့ထိုင်ဝမ်အမျိုးသမီးတွေကိုဂျပန်နိုင်ငံကတောင်းပန်ပြီးတော့နင်နာချင်းငွေပေးရဖို့ထိုင်ဝမ်သမ္မတကဒီကနေ့ပဲတောင်းဆိုသွားပါတယ်ရှင်ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဒီညပိုင်းကြားရဖို့ရှိပါတယ်နန်းလောင်ရေ
ကောင်းပါပြီရှင်အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီဥပဒေကြမ်းကိုလွတ်တော်နေရလုံးမှာဘာကြောင့်ဆွေးနွေးအတီးပြုဖို့မဖြစ်နိုင်နေတာပါလဲ
။ကျေဝင်တင်နေဆိုတော့မှလွတ်တော်လက်ခံအောင်မယ်။လွတ်တော်လက်ခံနေဆိုတော့အတီးပြုဖို့မဟုတ်ဘူးနော်။ဆွေးနွေးဖို့လက်ခံနေဆိုတဲ့အခါကျတော့မှဥပဒေကြမ်းကော်မတီကိုရောက်လာမယ်။ရောက်လာတဲ့အခါကျတော
့အမျိုးသားလွတ်တော်ဥပဒေကြမ်းကော်မတီအတွင်ရေးမှူးဒေါက်တာမြတ်ညာနာဆိုပါရှင်အပြည့်စုံကိုတော့မကြခင်ကြားရမှာပါ။ဒါအပြင်ကော်တော်ကျွန်းလူသက်မှုနဲ့တည်တန်းချခံထားရတဲ့မြန်မာနိုင်ငံသားနှစ်ယောက်အတွက်အယူခံဝင်ဖို့ပြင်ဆင်နေကြတဲ့တဲ့င်းနဲ့ဒီလူသက်မှုကြောင့်မြန်မာနိုင်ငံတွင်ဆန္ဒပြမှုတွေဆက်တိုက်ဆိုသလိုဖေးလာယုံမကထိုင်းစန့်ကျင်ရင်လုံရှာမှုပုံစံမျိုးတွေပါဖြစ်လာနေတဲ့အကြောင်းတွေကိုတင်ပြတော့ဖို့ရှိပါတယ်။မြစ်တကူအကျိုးတချင်းလက်ဆောင်တဲ့ဘုတ်ကိုလည်းပထမပိုင်းအစည်းအဝေးမပြီးဆုံးခင်မှာကြားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝဲမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစံနဲ့အတူတိုက်ရိုက်လေလံကိုကြားရမှာပါ။ခုရင်ဆုံးတော့အင်္ဂါနေ့ညပိုင်းထိတ်တန့်ရောက်တဲ့တွင်တွေကိုမအေးသနာကျော်နဲ့ကိုအောင်တို့ကပြောပြပေးပါဦးရှင်။
အီရန်နိုင်ငံရမာဒီမျိုးကဗျူဟာကျချံဝင်းကို IS Islamic စစ်သွေးကြွားတွေလက်ထဲကနေပြန်သိမ်းယူပြီးတဲ့နောက်မှာတော့အီရတ်တပ်တွေကအစိုးရအဆောက်အအုံတစ်ခုပေါ်မှာနိုင်ငံတော်အလံကိုလွှင့်ထူလိုက်ပါတယ်။အမေရိကန်ဥဆောင်ပြုလုပ်တဲ့လေကြောင်းစစ်ဆင်မှုတွေရဲ့အထောက်အပံ့နဲ့အီရတ်တပ်ဖွဲ့တွေက IS စစ်သွေးကြွားတွေကိုမျိုးလယ်ကနေတိုက်ထုတ်ခဲ့ပြီးတဲ့နောက်အဲဒီကအဓိကအစိုးရချံဝင်းကိုထိန်းချုပ်နိုင်ခဲ့တယ်လို့စစ်ဖက်ဆိုင်ရာအရာရှိတွေကပြောပါတယ်။သူတို့ကပဲမြို့ရဲ့တချို့နေရာတွေမှာတော့ ISJ ဟိုတစုတီစုကြံနေတော့မယ်လို့ဆိုပါတယ်။ကြဲပြောတဲ့အန်ဘာပြည်နယ်ရဲ့မြို့တော်ရမာဒီမြို့မှာမေလတဲအစားပြီးတော့ ISJ လက်ထဲရောက်သွားတာဖြစ်ပြီးတော့ IRA တပ်ဖွဲ့တွေနဲ့ American ဥဆောင်တဲ့စစ်စင်ရေးတွေအတွက်အကြီးအကျယ်ကြာရှုံးမှုဖြစ်ပါတယ်။ရမာဒီရဲ့အနားက ISJ ရဲ့ထိန်းချုပ်ခံ Fallujah မြို့တို့က American တို့ IRA ကိုစပြီးတော့ဝင်ရောက်တိုက်ခိုက်ခဲ့တဲ့ရှစ်နှစ်တာကာလအတွင်းမှာတိုက်ပွဲတွေပြင်းထန်ဆုံးဖြစ်ခဲ့တဲ့မြို့တွေပဲဖြစ်ပါတယ်ရှင်။
ဘယ်ဂျီယံနိုင်ငံမှာလူနှစ်ဦးကိုလွန်ခဲ့တဲ့တနင်္ဂနွေနေ့နဲ့တနင်္လာနေ့တွေမှာဖမ်းဆီးခဲ့ပါတယ်။ဘယ်ဂျီယံနိုင်ငံရဲ့အထင်ကရနေရာတွေကိုနှစ်တကူအကြိုနဲ့မှတိုက်ခိုက်ဖို့စီစဉ်နေဆိုတဲ့တန်တရားနဲ့အဲ့ဒီလူနှစ်ဦးကိုဖမ်းဆီးတာဖြစ်တယ်လို့အစိုးရရှေ့နေတွေကပြောပါတယ်။နေအိမ်တွေကိုရှာဖွေမှုပြုလုပ်ရမှာလဲစစ်ဘက်သုံးဝစ်စုံနဲ့ IS အကြမ်းဖက်စစ်သွေးကြွတွေရဲ့ဝါရဖန်ချီရေးနဲ့သက်ဆိုင်တဲ့ပစ္စည်းတွေကိုတွေ့ရပေမဲ့လက်နက်တွေနောက်ပောက်ကွဲစေရတဲ့ပစ္စည်းတွေကိုတော့မတွေ့ရဘူးလို့ဒီကနေ့မှအဲ့ဒီရှေ့နေတွေကပြောပါတယ်။ဘရက်ဆဲလ်ကနေအိမ်ကိုရှာဖွေမှုပြုလုပ်ပြီးနောက်လူ6ဦးကိုခေါ်ယူစစ်ဆေးမေးမြန်းပြီး4ဦးကိုစစ်ဆန်းမေးမြန်းပြီးတဲ့နောက်ပြန်လွှတ်ပေးခဲ့တယ်လို့အစိုးရအမှုလိုက်ရှိနေတွေကပြောပါရယ်။နိုဝင်ဘာ17ရက်နေ့ကလူပေါင်း130တည်ဆုံးခဲ့တဲ့ပြင်သစ်နိုင်ငံပါရီမြို့ကအကြမ်းဖက်တိုက်ခိုက်မှုမှာပါဝင်သူအသေးခံဘုံခွဲသမားဘရာဟင်အယ်ဒီဆလမ်နဲ့ဘီလာဟက်ဖီတို့ဟာဘယ်ဂျီယံနိုင်ငံမှာနေထိုင်ခဲ့တာကြောင့်စုံစမ်းစစ်ဆေးမှုတွေဘယ်ဂျီယံနိုင်ငံမှာအဓိကထားလှုပ်ဆောင်နေပါရယ်။ပါရီမျိုးတိုက်ခိုက်မှုနဲ့ဆက်နွယ်ပြီးလူ9ဦးကိုဘယ်ဂျီယံရဲတွေကဖမ်းဆီးထားပေမဲ့ဒီကနေ့ဖမ်းဆီးမှုနဲ့တော့ဆက်ဆက်မှုမရှိဘူးလို့အစိုးရရှိနေတွေကပြောပါရယ်ခင်ဗျာ
။ဂရိနိုင်ငံအေသင်မျိုးတော်နာကပီရဲရာစကန်ကိုရှေ့ပြောင်းဒုက္ခသည်တထောင်ကျော်အင်္ဂါနေ့ဒီကနေ့မှရောက်ရှိလာကြပါပြီ။ဒုက္ခသည်အများပြားကဆီးရီးယားနဲ့အာဖဂန်နစ္စတန်နိုင်ငံတို့ကဖြစ်ပြီးတော့အခုစကန်ကိုတော့ဂရိကျွန်းတွေဖြစ်ကြတဲ့ Chaos နဲ့ Lesbos တို့ကနေလာကြတာဖြစ်ပါရယ်။ကုလသမဂ္ဂဒုက္ခသည်များအေဂျင်စီ UNHCR ရဲ့အပြောအရဆိုရင်ဒီဇင်ဘာလအတွင်းမှာဂရိနိုင်ငံကိုရောက်ရှိတဲ့ဒုက္ခသည်အရေတွေကအရင်ကထက်နှေးသွားပါတယ်။အရင်လောက်ကရောက်ရှိတဲ့ဒုက္ခသည်အရေတွေကတသိန်းခွဲကျော်ပြီးတော့အခုလာမှာ9000ကျော်ပဲရှိတာပါ။ဒီနေ့အစောပိုင်းကစပြီးတော့ဂရိနိုင်ငံကိုရောက်ရှိတဲ့ဒုက္ခသည်စုစုပေါင်း8သိန်းခွဲလောက်ရှိသွားပါပြီ။အီတလီနိုင်ငံမှာတော့အစစ်စလီရေလက်ကြားကိုရောဘာလေလေးတွေနဲ့ကုဖြတ်လာတဲ့ရွှေပြောင်းဒုက္ခသည်ရေပြင်မှာအခက်အခဲကြုံကြရလို့အီတလီကမ်းခြေဆောင်တပ်ကကယ်ယူခဲ့ရပါတယ်။Christmas သတင်းပတ်အတွင်းမှာကယ်ယူမှုပေါင်း28ခုပြုလုပ်ခဲ့ရပြီးတော့ဒုက္ခသည်ပေါင်း3000ကိုကယ်တင်နိုင်ခဲ့ပါတယ်။ဒီဇင်ဘာလ28ရက်နေ့မနေ့ကတော့ဒုက္ခသည်တထောင်နီးပါးကိုလစ်ဗျားကယ်ယူရန်ကနေနော်ဝေးသင်္ဘောကကယ်တင်လာခဲ့တာပါ။သူတို့ကလည်း Christmas ရက်ပိုင်းအတွင်းမှာ၄ောက်ခွဲပြီးတော့ကယ်တင်လာခဲ့တာဖြစ်တယ်လို့ကူညီခဲ့စေရေးလုပ်သားတွေကပြောပါရရှင်။
ပါကစ္စတန်နိုင်ငံမာရန်မြို့ကအထူးကံဘုတ်ခွဲတိုက်ခိုက်မှုအတွင်းလူ18ယောက်ထက်မနည်းသေဆုံးပြီး20ကျော်ဒဏ်ရာရသွားပါတယ်။မြို့တော်အစ္စလာမဘတ်အနောက်မြောက်ဘက်မှာမြောက်ဘက်ကမာရန်မြို့မှာရှိတဲ့ဒီတပ်သေးကံလက်မှတ်ထုတ်ပေးတဲ့အစိုးရရုံးအပြင်ဘက်မှာဘုံပောက်ခွဲခဲ့တာပါ။အထူးကံဘုံကသမားဟာမော်တော်ဆိုင်ကယ်နဲ့ရုံးဂိတ်တကားဝါကိုဝန်တိုက်ပြီးကိုပေါ်မှာပတ်ထားတဲ့ဘုံတွေကိုဖောက်ခွဲခဲ့တာလို့မာရန်ဒေသလက်ထောက်စုံစမ်းစစ်ဆေးချုပ်ဆိုင်ဒ်ဝါဇာကပြောပါတယ်။အနာပိုင်းကြီးကဒီဘုံခွက်သူဘသူဘဝဖြစ်တယ်ဆိုတာကိုသိရှိထားပြီးစတင်စုံစမ်းစစ်ဆေးမှုတွေလုပ်နေပြီလို့လည်းသူကပြောပါရယ်အခုကဘုံပေါက်ခွဲတဲ့နေရာမှာအဆောင်ချက်တွေချထားပြီးဒဏ်ရာရသူတွေကိုဆေးရုံကိုပို့ဆောင်ပေးနေပါရယ်ဒဏ်ရာရသူတွေရဲ့အခြေအနေအရဆိုရင်ရတာကြောင့်တေဆုံးသူအရေးအတွက်တိုးလာမှာကိုလည်းဆိုရင်နေကြပါရယ် TTP လို့ခေါ်တဲ့ Tehrik e Taliban Pakistan လို့ခေါ်တဲ့အစိုးရစန့်ကျင်ရေး Islamic Mahami အဖွဲ့ရဲ့အဖွဲ့ခွဲဖြစ်တဲ့ Jamaat ဦးအာရာအဖွဲ့ကဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်ဆိုပြီးပြောဆိုသွားတယ်။ VOA ကိုပေးပို့တဲ့သူတို့ရဲ့ကြေညာချက်ထဲမှာတော့အဖွဲ့ပြောခွင့်ရကပါကစ္စတန်ဆိုရဟာအကြမ်းဖက်ဝါဒနှစ်နည်းဆောင်ရွက်နေတာကြောင့်အခုလိုတပ်သေးကံလက်မှတ်ထုတ်ပေးတဲ့ရုံးကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်တယ်လို့ဆိုသွားတယ်။ VOA ကိုပေးပို့တဲ့တီးခြားထုတ်ပြန်ချက်နောက်တစ်ခုမှာတော့ TTP အဖွဲ့ပြောခွင့်ရမိုဟာမက်ခူရာဇာနီကဒီဘုံပေါက်ကွဲမှုနဲ့သူတို့နဲ့သက်ဆိုင်ခြင်းအလင်းမရှိဘူးလို့ညင်းဆိုထားပြီးအယက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်ဖို့မူဝါဒမျိုးသူတို့မှမရှိဘူးလို့ပြောဆိုပါရခင်ဗျာ
ဒီဝေအမေရိကန်အတန်ညပိုင်းမြန်မာဘာသာစစ်စစ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1169လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509တို့ကနေလဲထုတ်လွှင့်ပေးနေပါတယ်ရှင
် FIO American တိုင်းကနေဒေတာရင်းနဲ့နိုင်ငံတကာသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ရှင်ဒုတိယကမ္ဘာစစ်အတွင်းမှာဂျပန်စစ်တပ်တွေလိန်ဖျော်ဖြေရေးလုပ်ငန်းတွေမှာအထမအစီခိုင်းခံခဲ့ရတဲ့ထိုင်ဝမ်အမျိုးသမီးတွေကိုဂျပန်နိုင်ငံကတောင်းပန်ပြီးတော့နှစ်နာချင်းငွေပေးရဖို့ထိုင်ဝမ်သမ္မတမာရင်ကျောင်းကဒီကနေ့ပဲတောင်းဆိုသွားပါတယ်ဂျပန်အစိုးရအနေနဲ့အဲ့ဒီလိန်ဂျွန်ပြုတ်ခံရတဲ့အမျိုးသမီးတွေအတွက်တရားမျှတမှုနဲ့ဂုဏ်သိက္ခာကိုဆောင်ကျဉ်းပေးတယ်လို့ထိုင်ဝမ်သမ္မတမကအလေးထားပြောသွားတာပါအမျိုးသမီးတွေကိစ္စနဲ့ပတ်သက်လို့ဂျပန်အစိုးရနဲ့ညှိနှိုင်းနေသေးပဲလို့နိုင်ငံသားရေးဝန်ကြီးဒေးဗစ်လင်းကထိုင်ပေမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်ထိုင်ပေအမျိုးသမီးကယ်ဆယ်ရေးအဖွဲ့ရဲ့အမှတ်တမ်းအရထိုင်ဝမ်အမျိုးသမီး2000လောက်ဟာဒုတိယကမ္ဘာစစ်အတွင်းမှာလိန်ဂျွန်ဖြစ်တဲ့အတ္တမခိုင်းစေခံခဲ့ရတယ်လို့ဆိုပါတယ်အဲ့ထဲက၄ယောက်ကပဲအခုထိအသက်ရှင်ဆဲကျန်တော့တာပါအဲ့အမျိုးသမီးကြီးတွေရဲ့အသက်ကလည်းအသက်60ဝန်းကျင်ရှိပါပြီရှင
်2015ခုနှစ်အတွင်းမှာအသက်ခံရတဲ့သတင်းတော်69ဦးရှိခဲ့တယ်လို့သတင်းတော်များကာကွယ်ဆောက်ရှောက်ရေးကော်မတီ CPG အဖွဲ့ရဲ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်တပြက်ခံရတဲ့တရင်တော့40ရာခိုင်နှုန်းဟာအစ္စလာမစ်စစ်သွေးကြအဖွဲ့တွေဖြစ်တဲ့ Al-Qaeda နဲ့ IS အဖွဲ့တွေရဲ့လက်ချက်ကြောင့်ဖြစ်တယ်လို့ဆိုပါရယ်ဒီနှစ်အတွင်းမှာပဲအဲ့ဒီအကြမ်းဖက်အဖွဲ့တွေရဲ့လက်ချက်ကြောင့်ကမ္ဘာတဝန်းကတရင်တော့28ဦးသေဆုံးခဲ့ရကြောင်းဒီတပြက်ခံခဲ့ရတဲ့တရင်တော့40ရာခိုင်နှုန်းဟာတာဝန်ထမ်းဆောင်ချိန်မှာတပြက်ခံခဲ့ရတာဖြစ်တယ်လို့ CPJ အဖွဲ့ကဆိုပါရယ်ကျန်တပြက်ခံရတဲ့သတင်းတောက်26ဦးကသူတို့ရဲ့အလုံနဲ့ဆက်ဆက်မှုရှိမရှိဆိုတော့ကိုရော CPJ ကစုံစမ်းစစ်ဆေးနေစေဖြစ်ပါတယ်အသက်ခံရတဲ့သတင်းတောက်တွေက9ဦးဟာပြင်သစ်နိုင်ငံမှာအသက်ခံခဲ့ရတာပါ2015ခုနှစ်အတွင်းမှာစီးရီးယားနိုင်ငံဟာသတင်းတောက်တွေအတွက်အနည်းငယ်အရှိဆုံးနိုင်ငံဖြစ်ပါတယ်လွန်ခဲ့တဲ့3နှစ်ကနေရှင်းရင်အီရတ်ဘရာဇီးဘင်္ဂလားဒေ့ရှ်တောင်ဆူဒန်နဲ့ရေမန်နိုင်ငံတွေမှာသတင်းတောက်တွေပုံမှုတက်ပြတ်ခံရပြီးတနိုင်ငံမှာသတင်းတောက်အနည်းဆုံး9ဦးတက်ပြတ်ခံခဲ့ရပါတယ်2015ခုနှစ်ဇန်နဝါရီလ1ရက်နေ့ကနေဒီဇင်ဘာလ23ရက်နေ့အထိတက်ပြတ်ခံရတဲ့သတင်းတောက်ဦးရေဟာပြီးခဲ့တဲ့2014ခုနှစ်ကဒုံးကထက်များတယ်လို့ CPJ ကပြောပါတယ်2014ခုနှစ်အတွင်းတက်ပြတ်ခံရတဲ့သတင်းတောက်ဦးရေကတော့62ဦးရှိခဲ့ပါတယ်ခင်ဗျာ
တရုတ်နိုင်ငံရှန်ဟိုင်းမြို့မှာမနစ်ကနှစ်တစ်ကူပွဲတော်အတွင်းလူတွေတယောက်ပေါ်တယောက်ပြိုကျနေပြီလို့လူ36ဦးသေဆုံးခဲ့ရပြီးဒီနေ့မှာတော့နာမည်ကျော်သမိုင်းဝင်ဗန်းမြေကန်းကနှစ်တစ်ကူပွဲတော်မကျင်းပတော့ဘူးလို့ရှန်ဟိုင်းမြို့အာဏာပိုင်တွေကပြောပါတယ်မြို့တော်ပြောရေးဆိုခွင့်ရှိသူရှူဝီကဒီသတင်းကိုကြေညာသွားပြီးတော့ CCTV ရုပ်သံရဲ့ blog မှာဖော်ပြထားတာပါဝမ်ဖူးမြေကန်းမှာလူတွေထောင်ပေါင်းများစွာစုဝေးခဲ့ကြပြီးတော့မြေဘေးလမ်းမှာရှောက်ဖို့အလူရဲ့လှုပ်ဆောင်ကြတော့လူတွေပြိုကျပြီးတော့တေဆုံးခဲ့ကုန်တာဖြစ်ပါတယ်။တေဆုံးသူအများစုကအသက်20ဝန်းကျင်နဲ့ဖြစ်ပြီးတော့လူ49ယောက်လည်းဒဏ်ရာရသွားပါတယ်။လွန်ခဲ့တဲ့နှစ်နှစ်ကတော့ဗန်းမြေကန်းနှစ်ဖူးမှာမီးဗန်းဖောက်ပြီးတော့လေဆာမီးအလှပြပွဲပြုလုပ်ခဲ့ပြီးတော့လူပေါင်း3000လောက်ရောက်ခဲ့ရှိခဲ့တာပါ။ မနေ့ကတော့လူရဲများပြီးတော့မနိုင်မနေ့ဖြစ်မှာဆိုလို့သူတို့လုံးမဲ့အစီအစဉ်ကိုမြို့အရာရှိတွေကရဲ့တော်ကြတွေကကြိုးပြီးတော့ဖျက်သိမ်းနေတာပါဒါပေမဲ့လူတွေလာခဲ့ကြတာဖြစ်ပါရင်ဒီနေ့လည်းနှစ်တက်ကူအစီအစဉ်ဖျက်သိမ်းထားရဲ့လို့လည်းကြေညာပေမဲ့ကို့ဘကိုလာခြင်းတဲ့သူတွေအနေနဲ့တော့တခြားစနစ်တကျနဲ့ဘေးအန္တရာယ်ကင်းအောင်သွားလာကြဖို့တတိပေးထားပါတယ်ရှင်
အင်္ဂလန်နိုင်ငံမြောက်ပိုင်းကတမိုင်းဝင်ရောက်မြို့မှာတနင်္လာနေ့ကရေကြီးရေရှင်ဖြစ်ခဲ့ပါတယ်ဗြိတိန်နိုင်ငံမှာလွန်ခဲ့တဲ့အပတ်အတွင်းမိုးသိပ်ထန်စွာရွာသွန်းခဲ့ပြီးရောက်မြို့မှာဒီရှန်တက်လာတဲ့ရေတွေကိုစုပ်ထုပ်ပေးတဲ့နေရာမှာလျှက်စစ်တားပြတ်တောက်မှုကြောင့်ရေတွေကိုစုပ်ထုပ်မပေးနိုင်တော့ပဲရေရှင်တက်ခဲ့တာပါအခုခါမှာအဲ့ဒီနေရာမှာနေထိုင်သူတွေကိုကယ်ဆယ်ဖို့နဲ့အရေးပေါ်ကူညီတွေပေးအပ်ဖို့ဗြိတိရှ်တပ်ဖွဲ့ဝင်ယာနဲ့ချီချထားပေးပါတယ်ရောက်မြို့မှာအဆောက်အဦး900လောက်အထိရေနှီးမြှုပ်သွားတယ်လို့ဒေသအာဏာပိုင်တွေကပြောပါတယ်ရေတွေကိုအချိန်မီစုပ်မထုတ်နိုင်တော့ပဲ force မြစ်တာယိုးကိုထပ်ပြီးမြှင့်ခဲ့ရတယ်လို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းအေဂျင်စီကပြောပါတယ်ရေကြီးရေရှမ်းမှုကိုကာကွယ်ဖို့ဒီနှစ်ပိုင်းနေမှာအဓိကထားလှုပ်ဆောင်ခဲ့ပေမဲ့အင်္ဂလန်မြောက်ပိုင်းကဒေသအချို့ကိုတော့ရေကြီးရေရှမ်းမှုတွေကနေအကာအကွယ်ပေးဖို့လိုအပ်နေစေဖြစ်ပါတယ်ဗြိတိန်ဝန်ကြီးချုပ် David Cameron ရောက်မြို့ကိုရောက်ရှိစမှာအစိုးရရဲ့ရေကြီးရေရှမ်းမှုကာကွယ်ရေးအစီအစဉ်တွေနဲ့ပတ်သက်ပြီးတော့ကာကွယ်ပြောကြားသွားခဲ့ပါတယ်။နောက်6နှစ်အတွင်းအစိုးရအနေနဲ့1.3 ဘီလီယံပေါင်300မှာဖြစ်ပြီးနောက်ထပ်လည်းပို300ဖို့စဉ်းစားသွားမယ်လို့ဝန်ကြီးချုပ်ကပြောပါတယ်။မနေ့ကတော့မိုးရွာသွန်းမှုလျော့နေသွားပြီးမြေအရာဆက်တက်မလာတာဒါမှမဟုတ်စတင်ကျဆင်းနေပြီလို့ဒီသဘာဝပတ်ဝန်းကျင်ဆိုင်ရာအေဂျင်စီကပြောပါတယ်ခင်ဗျာ။
အိန္ဒိယနိုင်ငံဒေလီမြို့မှာဆိုးရွားတဲ့လေထုညဉ့်ဉဲမှုတွေကိုတိုက်ဖြတ်ဖို့အတွက်အကောင်အထည်ဖော်တဲ့အနေနဲ့ဒီဇင်ဘာလ31ရက်နေ့ကစပြီးတော့အဆိုးရွားဌာနတွေနဲ့ပုဂ္ဂလိကအဖွဲ့အစည်းပူးပေါင်းပါဝင်မဲ့ကားအလှည့်ကြမောင်းနေတဲ့အစီအစဉ်တရက်ကိုအစမ်းကာလအနေနဲ့အဆိုးရွားကချမှတ်လှုပ်ဆောင်သွားမှာဖြစ်တယ်လို့လန်ပန်ဆက်သွယ်ရေးဝန်ကြီးကော်ပိုရိုင်းကအင်္ဂါနေ့မှာပြောကြားသွားပါတယ်ဒီစံသက်ကာလကို2016ခုနှစ်ဇန်နဝါရီလ1ရက်နေ့မှာစတင်မှဖြစ်ပြီးတော့ဒီစံသက်မောင်းနှင်နဲ့နှစ်ပတ်တာကာလအတွင်းမှာစုံကနေနဲ့မကနေနမက်ပြားပါတဲ့ကားတွေအလှည့်ကျမောင်းနှင်ခိုင်မှဖြစ်ပါတယ်။အဖွဲ့အစည်းအများပြပါဝင်တဲ့ဒီပူးပေါင်းဆောင်ရွက်မှုကိုအကောင်းဆုံးဖြစ်အောင်လှုပ်ဆောင်တဲ့အနေနဲ့အခုလိုမျိုးစုံကနေနဲ့မကနေအလှည့်ကျမောင်းနှင်နဲ့နီးလန်းကိုရည်ရွယ်လှုပ်ဆောင်ရတာဖြစ်တယ်လို့ Ryan ကပြောပါတယ်။ဒီစံသက်တဲ့ကာလကိုဒီဇင်ဘာလ31ရက်နေ့မနေ့9နိုင်မှာစတင်မှဖြစ်ကြောင်းဒီစံသက်ကာလအတွင်းမှာအများပြည်သူသွားလာရေးကိုထိခိုက်စေမှာမဟုတ်ဘူးလို့လည်းဝန်ကြီးကပြောကြားခဲ့ပါတယ်။ဒီစံသက်တဲ့ကာလဟာစံသက်မှုကိုလုံးရတာစီမင်းစီကံချမှတ်သွားဖို့မဟုတ်ဘဲနဲ့ပါဝင်တဲ့အဖွဲ့တွေအားလုံးကြမှာပို့ပြော့ကောင်းမွန်တဲ့ပူးပေါင်းဆောင်ရွက်မှုရဖို့အတွက်သာဖြစ်တယ်လို့လည်းသူကဆိုပါတယ်။ဒီလိုမျိုးစံသက်လှုပ်ဆောင်ရတာဟာကားတွေကနေထွက်လာတဲ့ဓာတ်ငွေတွေကိုရှော့ချနိုင်မှုနဲ့လေထုညဉ့်ဉဏ်မှုအများဆုံးဖြစ်တဲ့မြို့မှာလေထုညဉ့်ဉဏ်မှုတဝက်ရှော့ချနိုင်မှုအတွက်လှုပ်ဆောင်ရတာဖြစ်တယ်လို့ဆိုပါတယ်ရှင်။
အင်္ဂါနေ့ညဘက်ထိတ်တန့်ရောက်တဲ့တွင်တွေကိုမအေးတနာကျုံနဲ့ကိုအောင်အောင်တို့ကကြီးညာပေးခဲ့တာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးသွားမှာပါအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီဥပဒေကြမ်းဟာခုချိန်ထိအမျိုးသားလွတ်တော်မှာတရားဝင်တင်သွင်းထားခြင်းမရှိသေးတာကြောင့်လွတ်တော်နဲ့ရစလုံးမှာဆွေးနွေးအတည်ပြုဖို့အချိန်လုံလောက်မှုမရှိဘူးလို့အမျိုးသားလွတ်တော်ဥပဒေကြမ်းကော်မတီအတွင်းရင်မှုထောက်သားမြတ်ညာနာဆိုကပြောဆိုလိုက်ပါတယ်။အပြည့်စုံကတော့ VOA သတင်းထောက်မတင်ငင်းလင်းကပြောပြပေးထားပါတယ်ရှင်
။ဟုတ်ကဲ့ပါ။လက်တလုံးဝေဖန်မှုတွေရှိနေတဲ့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီဥပဒေကြမ်းဟာအခုချိန်ထိအမျိုးသားလွှတ်တော်မှာတရားဝင်အစိုးတင်သွင်းထားခြင်းမရှိသလိုလွှတ်တော်တွေမှာအစဉ်အဆက်ဆွေးနွေးရအောင်မှာဖြစ်တာကြောင့်ဒီလွှတ်တော်သက်တမ်းမှာအတည်ပြုဖို့ဖြစ်နိုင်မှာမဟုတ်ဘူးလို့အမျိုးသားလွှတ်တော်ဥပဒေကြမ်းကော်မတီအတွင်းရေးမှူးဒေါက်တာမြတ်ညာနာဆိုးကအခုလိုရှင်းပြပါဗျာ။
တရားဝင်အားဖြင့် submit လုံးဝမလုပ်ရသေးပါဘူးခင်ဗျ။တရားဝင်တင်နေဆိုတော့မှလွှတ်တော်လက်ခံအောင်မယ်။ကျွတ်တော့လက်ခံနေဆိုတာအတီးပြို့မဟုတ်ဘူးနော်ဆွေးနွေးဖို့လက်ခံနေဆိုတဲ့ခါကျတော့မှဥပဒေကြမ်းကော်မတီကိုရောက်လာမယ်ရောက်လာတဲ့ခါကျတော့မှဥပဒေကြမ်းကော်မတီကမိလာသုံးသပ်ချက်နဲ့သဘောထားမှတ်ချက်အချင်းခါတာကျွတ်တော့တင်းမယ်ပြီးရင်ဆွေးနွေးမဲ့လွှတ်တော်ကိုယ်စားလေးကိုဖိတ်ခေါ်အောင်မယ်ဆွေးနွေးမဲ့လွှတ်တော်ကိုယ်စားလေးကလည်းရှိပါပဲလေဒီဥပဒေမျိုးဆိုတာအဲဆွေးနွေးကြအောင်မယ်ဆွေးနွေးပြီးတော့မှအဲ့ဒါအောင်မှတခါပြန်ပြီးတော့ဥပဒေကြမ်းကော်မတီနေနဲ့ကြားနာရမယ်တွတ်တော်အစီအစဉ်ခါတာထပ်တင်ရမယ်အဲ့တော့စဉ်းစားကြည့်လေဒီရက်20လောက်ကျန်တဲ့ကာလမှာပြီးနိုင်မပြီးနိုင်ဆိုတာသုံးဖြတ်ကြည့်ပေါ့ဟုတ်လားနော်အဲ့တော့ကဲဒုသာရွတ်တော်ကနေပြီးတော့ကဲဘလို့ပဲဟလာဟိုအတီးတူးလိုက်တယ်ပဲထားထားပြည်သူလွတ်တော်ကြံသေးတယ်နော်အဲ့ဒီမှာမှတခါလွတ်တော်နှစ်ရသဘောကွဲတယ်ဆိုတာလည်းဖြစ်နိုင်သေးတယ်ဒါကြောင့်မလို့ဟိုကျွန်တော်တက်ပြတာက logically ရှင်းသားကြည့်ရင်ကိုဘလို့မှကိုမပြီးနိုင်ဘူးအချိန်ကာလအချင်းတွင်း
ဒီဥပဒေချမ်းကိုပြည်ထောင်စုအစင်အဖွဲ့ကတင်သွင်းတာမဟုတ်ဘဲစကိုင်းတိုင်းဒေသကြီးအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးတင်မြားကပုဂ္ဂလိကအဆိုအနေနဲ့တင်သွင်းဖို့တင်ပြထားတာပါအဆိုတင်သွင်းထားတဲ့ဥတည်များကလည်းအခုအချိန်မှာကျမ်းမာရေးအခြေအနေအရာခွင့်ရက်ရှည်ယူထားတာကြောင့်တရားဝင်အဆိုမတင်သွင်းရသေးတာလည်းဖြစ်ပါတယ်။ပုဂ္ဂလိကအဆိုအနေနဲ့တင်သွင်းမှုပြင်ဆင်ထားတဲ့ဒီအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီဥပဒေချမ်းဟာပြည်ထရေးဝန်ကြီးဌာနကတင်သွင်းထားတဲ့သမရတာဝန်ထမ်းဆောင်သူကိုကာကွယ်ပေးမဲ့ဥပဒေချမ်းနဲ့ရှင်ရင်လွှတ်တော်တွေမှာဆွေးနွေးဖို့ဒုတိယဦးစားပေးအဆင့်မှာပဲရှိနေတယ်လို့ဒေါက်တာမြတ်ညာနာဆိုကဆက်ပြီးတော့ပြောပြပါတယ်။
အဲ့ဘာနဲ့သွားပြီးတော့လူတွေကမှားနေလဲဆိုတဲ့အခါကျတော့အဲဒီနိုင်ငံတော်သမ္မတရဲ့ဟိုလုံခြုံရေးကိုကာကွယ်စောင့်ရှောက်တဲ့ဥပဒေအဲ့ဒါပြည်ထောင်ဝန်ကြီးဌာနကတင်လာတာအဲ့တော့ဥပဒေကိုတင်သွင်းတဲ့အခါမှာလေသူကအဖြစ်နေရှိတယ် priority ပေါ့ first priority ကဘာကိုပေးထားတာလဲဆိုတော့ပြည်ထောင်စုအဖြစ်ဝန်ကြီးဌာနအဖွဲ့အစည်းများကတင်သွင်းလာတဲ့ဥပဒေများကိုဆွေးနွေးရမည်ဆိုတာပါတယ်ဦးစားပေးပြီးတော့အဲ့တော့ဒါက second priority ပဲ
ပြည်သူ့လွှတ်တော်ဘက်မှလည်းဘတ်ဂျက်ကိစ္စကိုအပူတပြင်းဆွေးနွေးနေရတယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တူဖြစ်တဲ့ဦးသိန်းထွန်းဦးကအခုလိုပြောပါတယ
်ဒီဘတ်ဂျက်ကိုကျွန်တော်လုပ်နေရတဲ့ဟာကကျွန်တော်တို့ဒီလွှတ်တော်ပဲဒီတက်တန်းမှာအပြီးလုပ်သွားအောင်မယ်ဟာရည်ရည်ရှိရမှာ ਈ
အမျိုးသားလွှတ်တော်တွေမှာအမတ်တွေလေးလာဖို့ဆိုပြီးဖြန့်ဝေထားတဲ့ဒီအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီဥပဒေချမ်းဟာနိုင်ငံတော်လုံခြုံရေးနဲ့ပတ်သက်ရင်သမရရဲ့အာဏာကိုရောကြစေတယ်ဆိုပြီးတော့ဥပဒေကျွမ်းကျင်သူတွေနိုင်ငံရေးကျွမ်းကျင်သူတွေကဝေဖန်နေတာလည်းဖြစ်ပါတယ်ရှင်
။မတင်ကလေးစူးစီးတင်ပြသွားတာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကနေအင်္ဂါနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ကော့တောင်ကျွန်းလူသတ်မှုသတင်းဖက်အလှည့်ပေးချင်ပါတယ်။ထိုင်းနိုင်ငံမှာပရတင်နိုင်ငံသားနှစ်ယောက်ကိုတတ်မှုနဲ့တည်တန်းချမှတ်ခံထားရတဲ့မြန်မာအလုပ်သမားနှစ်ဦးလွတ်မြောက်ရေးအတွက်လက်မှတ်ရေးထိုးတောင်းဆိုမှုတွေလှုပ်ဆောင်လာနေတယ်လို့ထိုင်းဆန့်ကျင်ရေးဆန္ဒပြပွဲတွေလည်းဖြစ်လာနေပါတယ်။အခုလိုအမျိုးသားရေးအသွင်ဆောင်တဲ့ထိုင်းဆန့်ကျင်ရေးပြပွဲပွဲတွေကအမှုကိုထိခိုက်နိုင်တယ်လို့သုံးသပ်ပြောဆိုမှုတွေကလည်းရှိနေပါတယ်။ဒီအခြေအနေပြည်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုရနိုင်ကပြောပြပေးထားပါရရှင်
။ထိုင်းနိုင်ငံမှာဗြိတိန်နိုင်ငံသားနှစ်ဦးတည်ဆုံခဲ့တဲ့လေကျွန်းလူသတ်မှုနဲ့ပတ်သက်ပြီးမြန်မာလူသမားနှစ်ဦးကိုထိုင်းတရားရုံးကပြီးခဲ့တဲ့သတင်းပတ်အတွင်းတည်တံချမှတ်လိုက်ပြီးတဲ့နောက်သူတို့နှစ်ဦးတည်တံကနေလွတ်မြောက်ရေးတောင်းဆိုတဲ့လှုပ်ရှားမှုတွေမြန်မာနိုင်ငံတက်မှာဖြစ်လာနေပါတယ်။ရန်ကုန်မန္တလေးတောင်ကြီးပါဝင်ပြည်နယ်တိုင်းမြို့ကြီး10မြို့လောက်မှာဒီဇင်ဘာ25ရက်နေ့ကစတင်ပြီးတော့အမှုမှန်ပေါ်ပေါက်ဖို့အတွက်လက်မှတ်ရေးထိုးတောင်းဆိုမှုတွေကိုအရက်ဖတ်လူမှုအဖွဲ့အစည်းတချို့ကလှုပ်ဆောင်ခဲ့ကြပါတယ်။ဒီလှုပ်ရှားမှုကိုဦးဆောင်ခဲ့သူတူဖြစ်တဲ့လူငယ်နဲ့လူမှုသဟဆာတာဖြစ်ရေးအဖွဲ့ကဒါရိုက်တာကိုသက်ဆွေဝင်းကတော့သူတို့ရဲ့အဓိကရည်ရွယ်ချက်ကိုအခုလိုပြောပြပါတယ်။
ဒီလေကျွမ်းလူသတ်မှုတွေအခုပေါ်ပေါ်တွေ့ရတယ်။စစ်မှတ်ရမှုပေါ်ပေါ်တွေ့တယ်။အဲ့နောက်ခုတည်းကကျွန်တော်ထမှုတွေလေ့ဆောင်ရတယ်။အဲ့ဒါကျွန်တော်တို့ဒီ၅ရက်နေ့ကိုတော့ဆူထားပြီးတော့ကျွန်တော်တို့အဲ့တန်ရုံးကနေတစ်ခက်ခိုင်ခုဟောကျွန်တော်ဒီလက်မှတ်တွေတင်ပါမယ်။ပြီးတော့လို့ရှိရင်ဒီလက်မှတ်တွေဟိုဒီကကျွန်တော်တို့တောက်ခံရရှိတဲ့လက်မှတ်တွေ။အဲ့တော့ဒီဆရာတော်ရဲ့ဖွင့်ရှိနေကြနေပြီးတော့ဒီဟိုပတ်ပုံပုံနဲ့ရဲ့ဖွင့်ရှိတဲ့လက်မှတ်တွေကျွန်တော်ယူပါမယ်။ပြီးတော့ကျွန်တော်ပေါ်စာတစ်ဖောင်ပေါ်ရဲ့ဖွင့်ရှိတဲ့ဖြူပြီးတော့ကြီးရဲ့ပေါ်စာတစ်ဖောင်ပြီးကျွန်တော်ကြီးပြီးကျွန်တော်တော့
ထိုင်းတရားရုံးကမြန်မာလူသမားနှစ်ဦးကိုတည်တံချမှတ်လိုက်တဲ့အမိန့်ကိုမချေနှက်တဲ့အတွက်ရန်ကုန်မြို့ကထိုင်းတန်ရုံးအပါအဝင်နိုင်ငံတော်ဝန်ကတခြားမြို့တွေမှာလည်းဆန္ဒပြတာတွေအခုရပိုင်းအတွင်းဇက်တိုက်လူလူဖြစ်လာနေပါတယ်။ချို့နေရာတွေမှာဆိုရင်လည်းထိုင်းဆန့်ကျင်ရေးအတွင်းဆောင်တဲ့ဆန္ဒပြပွဲတွေအထိပါဖြစ်လာနေပြီးဒီလိုဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးတော့ကိုသက်ဆွေဝင်းကတော့အခုလိုပြောပါတယ
်။ဒီကတော့ဒီထိုင်းနိုင်ငံလုံးနဲ့ကျွန်တော်ဖြစ်ဖြစ်ပြဿနာမဟုတ်ပါဘူး။တကယ်တမ်းထိုင်းနိုင်ငံရဲ့တရားစီရင်ရေးနဲ့ဒီလိုအဖြစ်ဖြစ်တဲ့ကြေကနာပါသူတို့ရဲ့ဒီတရားစီရင်ရေးမှာပြတ်သားမှုရှိအောင်ပြည်သူတို့တောင်းဆိုရမှာပါ။ဒါလေးကိုဒီခိုင်းရှင်းနေကိုရလေဒီမလာနိုင်ငံသားများလူပုဒ်တို့ကိုအားကြီးလိုက်ကူညီရတယ်။ခိုင်းနိုင်ငံမှာရှိတဲ့လက်လက်ဖွဲ့ကြီးရတယ်အများကြီးရဲ့ဒီလိုကိုဒီတရားမျှတမှုကိုတောင်းဆိုနေကြတာရှိပါတယ်။ခိုင်းပြည်သူတွေရဲ့လက်ကောင်တက်မခံလို့လေကျွန်တော်တို့မိတ်ဆွေတွေဆက်လက်ကျွန်တော်တို့ပြောရလေရှိပါတယ်။အဲ့တော့ဒီဟာကျွန်တော်ခိုင်းဆန်းနေတဲ့ကိုကတော့မဟုတ်ဘူးတော့မဖြစ်နိုင်ပါဘူးတကယ်။ကျွန်တော်တို့အနေနဲ့ကတရားမျှတမှုကိုတောင်းပါလား။အမှုမဟုတ်လို့ရှိရင်ဒီဝတ်တိုင်းနိုင်ငံဆန့်ကျင်ဖို့အတွက်ကျွန်တော်တို့မှလားဆိုတော့ဒီကိုကိုပြည်ရာရှိနေလို့ပါလိမ့်မယ
်။ဒါပြင်မျိုးသားရေးအစွန်းရောက်တဲ့ဆန္ဒပြပွဲတွေကအမှုအတွက်လည်းထိခိုက်လာနိုင်ပွဲရှိတယ်လို့အလို့သမားနှစ်ဦးအတွက်အကူအညီပေးနေတဲ့မြမတန်ယုံအထူးအဖွဲ့ကဦးထူးချစ်ကပြောပါတယ်
။အဲဆန္ဒပြမှုတွေမှာတချို့ကိစ္စတွေမှာအမျိုးသားရေးအစွန်းရောက်ပြီးတော့အချမ်းဖက်မှုအတင်ဆောင်နေတဲ့ပုံစံမျိုးတွေရှိတာတော့အဲ့အတွက်ကတော့ဒီလက်ကျွန်းလူသတ်မှုကိစ္စနဲ့ပတ်သက်လို့တော့အစ်အလားအလာမကောင်းဘူးလို့ကျွန်တော်ထင်တယ်။တကယ်လို့ငင်းငင်းချမ်းချမ်းနဲ့ကျွန်တော်တို့ထိုင်းလူမျိုးတွေရဲ့ကျွန်တော်တို့ဂယုနာထိုင်းလူမျိုးတွေရဲ့ဟိုကုညီပတ်မုံမှုပူရအောင်ရည်ရွယ်ချက်နဲ့ဟိုဆန္ဒပြတဲ့နယ်လို့ကျွန်တော်ကတော့မြင်တယ်အခုလိုမျိုးအမျိုးသားရေးအစွန်းရောက်တဲ့ပုံစံမျိုးတွေအကြံဖက်မှု ပုံစံမျိုးတွေဖြစ်လာမယ်ဆိုလို့ရှိရင်တော့ဒါတတိယအတွက်လာလာမကောင်းလို့ကျွန်တော်ထင်တယ်
မြန်မာနိုင်ငံဒီမိုကရက်တစ်အင်အားစုရဲ့ပြည်တွင်းလုပ်ငန်းတာဝန်ကဒေါက်တာနိုင်အောင်ကလည်းအခုလိုမြန်မာလူသမားနှစ်ဦးကိုတရားချမှတ်လိုက်တာကိုကန့်ကွက်ပြီးအမှုမှန်ပေါ်ပေါက်လာဖို့လိုလားပေမဲ့တစ်ဖက်မှာလည်းထိုင်းရှင်းနေကောင်စီအပါဝင်လူခွင့်ရေးအဖွဲ့တွေကလည်းဒီမှုနဲ့ပတ်သက်ပြီးကူညီနေတာတွေအများကြီးရှိတယ်လို့ပြောပါတယ်အခုလိုထိုင်းစန့်ကျင်ရေးဆန္ဒပြပွဲတွေဖြစ်နေတာနဲ့ပတ်သက်ပြီးတော့ဒေါက်တာနိုင်အောင်ကတော့သူ့အမြင်ကိုအခုလိုပြောပါတယ
်အခုနောက်ပိုင်းကိစ္စတွေမှာကြည့်ရတာတော့တကယ်ကိုပဲသွေးရသွေးမဟုတ်တဲ့လူတွေကဒီအစိပ်ပိုင်းတွေပါနေရရှိတယ်အာနာပိုင်းတွေကလည်းဟလာဟိုဒီကျွန်တော်တို့ငိမ့်စုစီဥတွေနဲ့အေးအေးယူရတယ်နော်အဲ့လိုဟာမျိုးတွေလည်းမရှိတဲ့ခါကြတော့ဒါတမင်သက်သက်များဖန်တီးနေတယ်ဆိုတဲ့ဥစ္စာမျိုးတွေတွေ့လာတာရှိတယ်ဒီလိုဒီအာနာလဲပြောင်းဒီငိမ့်ငိမ့်ကိစ္စတွေစတဲ့နေတဲ့ချိန်မှာတိုင်းပြည်ကိုဖျက်လို့ဖျက်ဆီးကြံစီနေတဲ့သူတွေပေါ့ဆိုတော့အဲ့လိုကိစ္စမျိုးတွေကတော့ရှိနေတယ်လို့ကျွန်တော်ချင်းသေးပေါ့ခံမှန်းလို့ရပါတယ်ဗျ
ပြစ်ဒဏ်နဲ့ပတ်သက်ပြီးတရားမျှတမှုရှိဖို့တောင်းဆိုတာကနေထိုင်းစန့်ကျင်ရေးလှုပ်ရှားမှုအတွင်ဖြစ်လာနေတာတွေကြောင့်သူတို့ရဲ့လှုပ်ရှားမှုကိုပါထိခိုက်လာနိုင်တယ်လို့လည်းကိုသက်ဆိုရင်းကပြောပါတယ
်ဒီကိစ္စလေးလုပ်တဲ့ဆန္ဒပြပွဲလို့ပါတယ်ဟိုတနေ့ကတော့ဒေါက်တာရင်းရှိကိုသွားကြရဲခွင့်ဟာဒီကဒီကျွန်တော်တို့ရဲ့လှုပ်ရှားမှုကိုတော့သူတို့အိမ်နဲ့အတူတူပါပဲလားဆိုပြီးတော့နေတဲ့ပုံစံမျိုးကျွန်တော်တို့အခုကဟိုအွန်လိုင်းဒီမှာဆိုလို့ရှိရင်ကြီးရတာရှိတယ်ဟိုတကယ်တော့ကျွန်တော်တို့ကတရားမျှတမှုတော့ကိုကျွန်တော်စပြီးကျွန်တော်တို့ဒီလှုပ်ရှားမှုစာရေးကကျွန်တော်တို့ကတရားမျှတမှုတော့ကိုကျွန်တော်ပြည့်ရဟိုလှုပ်ရှားနေတဲ့ဟာတော့မလို့ကျွန်တော်တို့ကဟိုကတည်းကသူ့မပြည့်လို့ရတော့အနေဆောင်တာမျိုးကြီးဟိုကသလွင်းနေတာမျိုးကြီးရောရှိတယ်ကျွန်တော်တို့ကတော့တော်တော်ဖြစ်ပါတယ်
မြန်မာလူသမားနှစ်ဦးလွတ်မြောက်ဖို့အတွက်လက်မှတ်တွေကောက်ခံနေရမှာအခုလောလောဆယ်တပေါင်းကျော်ရရှိထားပြီးတော့အဆိုပါလက်မှတ်တွေပါဝင်တဲ့တောင်းဆိုချက်ကိုထိုင်းတန်ယုံအပြင်ဗြိတိန်တန်ယုံနဲ့မြန်မာဆိုရတို့စီကိုပါပူးတွဲပို့ဆောင်သွားမှာဖြစ်တယ်လို့လည်းကိုသက်ဆိုရင်ကပြောပါတယ်ခင်ဗျာ
ကိုရနိုင်မင်းမြန်တင်ပြတော်ရပါရှင်ခုတော့ကော့တောင်ကျွန်းလူသက်မှုအတွက်အယူခံဝေမှုပြင်ဆင်နေတဲ့တဲ့တင်သက်တဲ့တင်ပြချင်ပါတယ်ထိုင်းနိုင်ငံကော့တောင်ကျွန်းလူသက်မှုနဲ့ပတ်သက်ပြီးတည်တံ့ချမှတ်ခံထားရတဲ့မြန်မာနိုင်ငံသား၂ဦးအမှုအယူခံဝေဖို့အတွက်တရားစီရင်ချက်ထက်ကဥပဒေကြောင်းအရအားနည်းချက်တွေကိုအကျိုးဆောင်ရှင်နေတွေကရှာဖွေပြင်ဆင်နေကြပါတယ်မနက်ဖြန်ထိုင်းရှင်နေများကောင်စီနဲ့အပိတ်တ်ညီနိုင်ပြီးအယူခံတင်ဖို့အဆင်သင့်ဖြစ်နေပြီလို့လည်းရှင်နေကပြောပါတယ်တည်တံ့အယူခံအတွက်အလားအလာတွေကိုမှတ်တင်ကြီးထိုက်ကမင်းမြန်တင်ပြထားပါတယ်ရှင်
ထိုင်းနိုင်ငံကော့တောင်ကျွန်းမှာပြီးခဲ့တဲ့နှစ်စက်တင်ဘာလကဗြိတိန်နိုင်ငံသားကဘာလက်ခီးသွားနှစ်ဦးတို့တပ်ဖြတ်ခံရမှုနဲ့ပတ်သက်ပြီးမြန်မာရွှေပြောင်းအလုတ်သမားနှစ်ဦးတို့ကိုအပြစ်ရှိတယ်လို့ထိုင်းနိုင်ငံကော့စမွေတရားရုံးကစီရင်ချက်ချခဲ့တာဖြစ်ပါတယ်။ဒီစီရင်ချက်ကိုယူခံဝင်ဖို့မြန်မာရွှေပြောင်းအလုတ်သမားနှစ်ဦးရဲ့အကျိုးဆောင်ရှင်နေတွေအပြစ်သက်ပြင်ဆင်နေပြီလို့အကျိုးဆောင်ရှင်နေဦးအောင်မျိုးတန်ကပြောပါတယ်။
ကျွန်တော်တို့အမှုနဲ့ပတ်သက်လို့ဒီဆစ်ဆစ်ပြီးတဲ့အားတွေအားလုံးကိုကျွန်တော်တို့ပြန်လဲတုံ့တက်နေပါတယ်ဘယ်အချက်တွေကကိုယ့်အတွက်အပ်ပါတယ်ဆိုတဲ့အချက်တွေကိုကျွန်တော်တို့အဲ့ဒါတွေပတ်တန်းတင်ပါတယ်ပြီးပြီးရင်ဒီပေါ်မှာအဲ့ဒီအပ်တာတဲ့အချက်တွေပြင်မှာအားနေတဲ့အချက်တွေကိုလည်းဘယ်လိုပြန်ပြီးတော့ပတ်မိုးမယ်ဆိုတာမျိုးတွေကိုကျွန်တော်အားလုံးအခုဒီအချက်တွေကိုယူနေကြပါတယ်ကျွန်တော်တို့နှစ်ပြင်က30နှစ်မှာရှင်းနေမှကောင်းစီနဲ့ပြီးရင်တော့အယူခံပြင်ဖို့ဖြစ်ပါပြီဒါနောက်ဆုံးအချက်ပါပဲ
ပြီးခဲ့တဲ့နှစ်စက်တင်ဘာလ14ရက်နေ့အခင်းစတင်ဖြစ်ပြီးနှစ်ရက်အကြာစက်တင်ဘာလ16ရက်နေ့မှာမြန်မာရွှေပြောင်းအလုတ်သမား3ဦးတို့ဖမ်းဆီးခံခဲ့ရပြီးတဦးကတော့ပြန်ပြီးတော့လွတ်မြောက်ခဲ့တာဖြစ်ပါတယ်။ဖမ်းဆီးခံရတဲ့မြန်မာရွှေပြောင်းအလုတ်သမား2ဦးတို့ဖြစ်ကြတဲ့ကိုဝင်းစော်ထွန်းနဲ့ကိုဇော်လင်းတို့2ဦးကတော့ဆက်လက်ဖမ်းဆီးခံရပြီးတရားရုံးတင်ခံခဲ့ရတာလည်းဖြစ်ပါတယ်။အမှုစစ်ဆေးမှုအတွင်းတရားခဏ်အဖြစ်ဆွဆွဲခံရသူတို့ဘက်ကအကြေအလေထုချေခွင့်ရခဲ့ပါသလားဆိုတာကိုတော့အကျိုးဆောင်ရှင်နေဦးအောင်မျိုးတန်းကအခုလိုပြောပါတယ်
။တည်ရန်ထိုက်တဲ့ဒီလိုအမှုမျိုးတွေမှာမျက်မြင်တည်းမရှိဘဲနဲ့တည်ရန်အဖြစ်ပြစ်ပေးခံရတယ်ဆိုရင်တော့ကျွန်တော်တို့ဟွာပေါ့ဒီဥပဒေရပြန်လည်တုံ့တက်စရာဖြစ်တယ်ဆိုတာကိုတော့ကျွန်တော်ဒီအမှုမင်းချခြင်းနဲ့ပြောတာပါ။ဒါဆိုဒီအမှုကတိကျက်အင်းဒီနေ့ရှိဦးနှစ်ချက် DNA မတူဆိုတော့ထိုင်းနိုင်ငံမျိုးသားမှုဝင်ဆရာဝန်မှာဒီဒေါက်တာခုနှစ်ကိုလည်းတော်တော်တရားရှိပါတယ်။ဒါကျွန်တော်ပြောတာမဟုတ်ပါဘူး။အဲ့တော့အဲ့ဥပဒေရဒီလိုဒီတက်တိပညာရှင်တွေပြောတဲ့စကားကိုဒီပြင်ကဒီအလေးနဲ့ထားတာနေပါသွားတယ်ကျွန်တော်ဒီလိုမိန့်ချခံလို့ပဲကျွန်တော်မြင်ပါတယ်ခင်ဗျ။ဥပဒေရကြည့်မယ်ဆိုရင်ဒီအမှုကအရင်ကပြစ်မပေးတဲ့အမှုလို့ကျွန်တော်ပြောပြတာပါ။တို့တော့အောင်ယုံအနေနဲ့ပြီးတယ်ဆိုတာကျွန်တော်တို့ဥပဒေရအချက်ကိုဖက်ပြီးတော့အယူခံတက်ဖို့အဆင်နဲ့ပြင်ရှိပါသေးတယ်။အဲ့တော့နောက်ဆုံးအဖြစ်မြင်မှာတော့အပြောင်းလဲဂျက်လက်ကောင်ရမယ်ဆိုတာကိုကျွန်တော်ခိုင်မာစွာယုံကြည်ပါတယ်ခင်ဗျာ
ဖန်စီခရယာသူနှုတ်တို့ကပထမကျူးလွန်တဲ့အကြောင်းဝန်ခံခဲ့ကြပြီးမြဲနောက်ပိုင်းမှာတော့ထိုင်းရဲ့တပ်ဖွဲ့ရဲ့နှိမ့်ဆက်ညှဉ်းပန်းမှုကြောင့်အခုလိုဖြောင့်ကျက်ပေးခဲ့ရတာဖြစ်တယ်လို့ပြန်ပြီးတော့ပြောဆိုခဲ့တာဖြစ်ပါတယ် ဒီနောက်မှာတော့မြန်မာအစိုးရဘက်ကလည်းဒီကိစ္စအပေါ်မှာတရားမျှတမှုရှိဖို့ပါဝင်ပြောဆိုလာခဲ့တာကြောင့်မြန်မာအစိုးရရဲ့ဆောင်ရွက်ချက်တွေကအမှုအတွေ့အတိုင်းအတာတစ်ခုထိအထောက်အကူဖြစ်စေပါသလားဆိုတာကိုလည်းအကျိုးဆောင်ရှိနေဥအောင်မျိုးတန်းကအခုလိုပြောပြပါတယ်
မနေ့ကငါနေပြီးတော့ကျွန်တော်နိုင်ငံရေးဝန်ကြီးကလည်းထွက်တာလည်းပါလိမ့်ရှိပါတယ်သူတို့လည်းဘယ်တော့မှဘလို့ပါဖြစ်ဖြစ်ပါအခုလောလောဆယ်အယူခံအဆင့်မှာတော့သူတို့ဟာတနေ့တည်းမြတ်ဟိုဥပဒေတော့ဥပဒေလာကောင်ငွေငွေကြီးတော့ငါပံ့ပိုးမယ်ဆိုပြီးတော့ဒီနေ့ထားလိုက်စာအုပ်လည်းကလေးတို့မြင်ပါလိမ့်မယ်အဲ့တိုင်းမှာသူတို့ဆက်လက်ဆောင်ရွက်ပေးမယ်လို့ကျွန်တော်ပြီးရပါတယ်
ပြည်ထောင်နိုင်ငံသားနှစ်ဦးတပ်ဖြတ်ခံရမှုနဲ့ပတ်သက်ပြီးတနှစ်ကျော်ကြာစုံစမ်းစစ်ဆေးမှုအပြီးနွေမာလာ24ရက်နေ့ကမြန်မာရွှေပြောက်အလုသမားနှစ်ဦးတို့ကိုကော့စမွေတရားရုံးကတည်တံချမှတ်လိုက်တာဖြစ်ပါတယ်။တက်သေးမခိုင်လုံပဲတည်တံပေးခဲ့တယ်လို့အကျိုးဆောင်ရှိနေတွေဘက်ကယူဆတဲ့အတွက်တရားရုံးစီရင်ချက်တွေကိုပြန်လည်စစ်ဆေးပြီးဒီရက်ပိုင်းအတွင်းမှာပဲအယူခံဝင်မယ်လို့ရှိနေတွေကပြောပါတယ်ရှင်
။ခေါရောင်ကျွန်လူတတ်မှုအယူခံဝင်မှုပြင်ဆင်ထားမှုတွေအကြောင်းမတိကင်ထိုက်ကမေးမြန်းတင်ပြသွားရပါရှင်ခရော့နေတဲ့ကူအကျိုးသချင်းတစ်ပုတ်နဲ့ထုတ်လင်းပါမယ်အခုလိုစောင်းနေနေဝေးတဲ့တရားသည်ရောက်တိုင်းတရားသည်ကိုခန်းစားရေးဖွဲ့ထားတဲ့သချင်းတွေနဲ့ဖျော်ဖြေပေးနေပါတယ်ဒီကနေ့မှာတော့ပေါ်ဖြူတီဆိုထားတဲ့အိမ်မက်ဆောင်းညာဆိုတဲ့သချင်းနဲ့ဖျော်ဖြေပေးပါမယ်နားဆင်ကြပါရှင်
ခုထုတ်လွှင့်ပေးလိုက်တဲ့သတင်းလက်ဆောင်ကိုတော်တာရှင်တွေနှိမ့်ချကြလိမ့်မယ်လို့မျှော်လင့်ပါရရှင်။ VOA American တန်ရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို line to meter 24 25နဲ့30နဲ့တကွာနေဖိုင်းယူနာဆင်နိုင်ပါရရှင
်။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိ line to meter 24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ၁၀နာရီထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32ဒုကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်နေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့ဒီဇင်ဘာလ29ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတိုမီတာ24 25နဲ့51တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့ညဒုတိယပိုင်းစီစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရမှာပါ။ခုတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်။ကိုသိန်းထိုက်ဦးကတင်ပြထားပါရရှင်။
ဒီကရေးကြည့်တဲ့ဥပဒေတွေကို Republican ရော Democrat ရောပါတီကြီးနှစ်ခုစလုံးရဲ့သဘောတူညီချက်နဲ့နှစ်မကုန်ခင်တည်ပြုနိုင်ခဲ့တဲ့အတွက်ဒါအမေရိကန်လွှတ်တော်မှာနိုင်ငံရေးအရာဖြစ်တော်ဖြစ်ခဲအောင်မြင်မှုတစ်ခုလို့သတ်မှတ်ထားကြပါတယ်။အထက်လွှတ်တော်နဲ့ရောက်လွှတ်တော်နေရာစလုံးမှာရှိတဲ့ Republican ခေါင်းဆောင်တွေကတော့အရင်ဆယ်စုနှစ်တွေအတွင်း Congress လွှတ်တော်လည်ပတ်ခဲ့တဲ့တမျိုးကြပုံစံဥပဒေပြည့်ရေးစီစဉ်တွေကိုလာမယ့်နှစ်မှာပြန်သွားမယ်ဆိုပြီးကတိပေးပြောဆိုနေပါတယ်။လာမယ့်နှစ်ရွေးကောက်ပွဲနေ့ဟာ Republican Party အတွက်အဆန်းသက်ခံမဲ့နေ့တစ်နေ့လည်းဖြစ်တဲ့အကြောင်း Michael Bowman ကသတင်းပေးပို့ထားပါတယ်။အစိုးရ၃စိတ်တည်ပြုတာကနေအဝေးပြေးလမ်းတွေခင်မီအောင်တိုးချဲ့ရေးနောက်စိုက်ဘာလုံခြုံရေးကိစ္စဒီလိုဥပဒေတော်တော်များများကို Republican ဦးဆောင်တဲ့လွှတ်တော်ကနှစ်မကုန်ခင်တည်ပြုနိုင်လိုက်ပြီးသမ္မတဥပမာကလည်းလက်မှတ်ထိုးဖို့ဆရာထက်သန်နေပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌ Paul Ryan ကတော့အခုလိုပြောပါတယ်။
I feel good about what we've been able to accomplish.
တရင်ပတ်အနေငယ်အတွင်းမှာဒီလိုကိစ္စတွေအောင်မြင်အောင်ဆောင်ရွက်နိုင်ခဲ့တဲ့အတွက်ကျွန်တော်စိတ်ချမ်းသာမိပါတယ်။လာမယ့်နှစ်မှာလှုပ်ဆောင်နိုင်မယ့်ကိစ္စတွေအတွက်လည်းကျွန်တော်ဝမ်းမြောက်မိပါတယ်
။ Republican ထက်လွှတ်တော်မှ Mitch McConnell ကလည်းအခုလိုပြောပါတယ
်။ When the American people are like divided.
အမေရိကန်ပြည်သူတွေကလွှတ်တော်နဲ့အစိုးရအတွက်မတူတဲ့ပါတီနှစ်ခုကိုတီးခြားပြီးရွေးချယ်လိုက်တယ်ဆိုတာဘာမှမလုပ်ကြနဲ့လို့ပြောတာမဟုတ်ပါဘူး။သဘောတူညီတာတွေကိုရှာဖွေလုပ်ကိုင်ကြပါလို့ပြောလိုက်တာပါ။
တယ်လို့တော်အတွင်းလူများစုနေရာကိုဆိုးရှုံးခဲ့တဲ့ဒီမိုကရက်ပါတီဘက်ကလည်းဒီလိုဥပဒေတွေပြဋ္ဌာန်းနိုင်တာလုပ်ငန်းတွေပြင်းပြအောင်ပြင်တာမှာသူတို့ရဲ့ပူးပေါင်းဆောင်ရွက်မှုကြောင့်ဆိုပြီးပြောဆိုနေပါတယ်ဒီမိုကရက်ထက်လွှတ်တော်အမတ်ဖက်ဒီမော်ရေးကအခုလိုပြောပါတယ်
When Republicans were in the minority their goal was
Republican တွေလူနည်းစုဖြစ်ခဲ့တဲ့အချိန်ကသူတို့ရည်ရွယ်ချက်ကဖျက်လို့ဖျက်ဆီးလို့ပဲစဉ်းစားခဲ့တာပါအခုဒီမိုကရက်တွေလူနည်းစုဖြစ်လာတော့လူလတ်တန်းစားမိသားစုတွေကိုကူညီဖို့အတွက် Republican တွေအနေနဲ့လက်တွဲပြီးဆောင်ရွက်ဖို့စံတာကျမတို့မှရှိပါတယ
် Republican Party အတွင်းသမ္မတလောင်းအဖြစ်ရှင်ပြိုင်နေတဲ့ထက်လွှတ်တော်အမတ် Ted Cruz ကတော့ Washington နိုင်ငံရေးမှာအချစ်ပြက်ခြားစားမှုတွေနဲ့အကျိုးတူစီးပွားအတွက်ပေါင်းပြီးလက်ဝါးချိန်နေကြတာကြောင့်ပြုပြင်ပြောင်းလဲမှုလိုပြီးဆိုပြီးဝေဖန်ပြောဆိုပါတယ် Republican ခေါင်းဆောင်တွေပါဝင်အောက်လွှတ်တော်ဥက္ကဋ္ဌ Paul Ryan ကတော့ရှင်းနေမှာလုပ်ငန်းဆောင်တာတွေပို့ပြီးတော့အောင်မြင်ရေးကိုကြီးမားထားတဲ့အကြောင်းအခုလိုပြောဆိုပါတယ
် As Congress works in the new year I want to make sure that we get
back to the Congress. ဒါမဲ့နှစ်သစ် Congress လွှတ်တော်လုပ်ငန်းတွေလည်ပတ်တဲ့အခါပုံမှန်လုပ်ငန်းဆောင်တာတွေကိုအရင်က American ပြည်ထောင်စုကိုစတင်တည်ထောင်ခဲ့တဲ့သူတွေဖြစ်စေခြင်းတဲ့အတိုင်းယူရွယ်ခဲ့တဲ့အတိုင်းအထမြောက်အောင်ကျွန်တော်တို့မဖြစ်မနေစ조사ကြရပါမယ်
။တပတောင်းဘီကလင်တန်လက်ထက်ကလေးကလွှတ်တော်ကနေအစိုးရ၃စိတ်ကိုတည်ပြုတဲ့အခါမှာကော်မတီတစ်ခုချင်းစီကတင်ပြတဲ့ဥပဒေတွေကိုတီးခြားစီခွဲပြီးတည်ပြတာမျိုးမလုပ်တော့ပါဘူး။အသုံးစိတ်တွေကိုပေါင်းပြီးတလုံးတစ်ခဲတဲ့အတည်ပြုပေးတာဖြစ်ပါလေ။ဒါကြောင့်လဲ Republican ထက်လွှတ်တော်အမတ် Mitch McConnell ကအခုလိုဒေါ်လာသန်းပေါင်းတသန်းတသိန်း၃စိတ်ကိုဥပဒေကြီးတစ်ခုထဲနဲ့တည်ပြလိုက်တာမျိုးကအမှန်တကယ်တော့လုပ်ရမှာမဟုတ်ဘဲနောက်မှလည်းဒီလိုအခြေအနေမျိုးမဖြစ်အောင်အတတ်နိုင်ဆုံးကြိုးစားဖို့လိုမယ်ဆိုပြီးပြောဆိုသွားပါလေ။ဒီမိုကရက်ထက်လွှတ်တော်အမတ် Chuck Schumer ကတော့
We can only hope.that our republican colleagues will be
2016 အတွင်းဒီမိုကရက်တွေအထက်လွှတ်တော်မှာအများစုပြန်ပြီးတိတ်တဲ့အခါဒီနှစ်ကျွန်တော်တို့ကလူနည်းစုဖြစ်ပေမဲ့ပူးပေါင်းဆောင်ရွက်ခဲ့တဲ့လိုမျိုး republican မိတ်ဆွေတွေလိုက်လှုပ်လာဖို့ကျွန်တော်တို့မျှော်လင့်နေရပါတယ
် republican ခေါင်းဆောင်တွေကတော့နှစ်သစ်မှာသူတို့ campaign တွက်ဆထားတာဒီအမှန်တကယ်ဖြစ်လာဖို့နဲ့သူတို့အများစုလွှမ်းမိုးထားတဲ့လွှတ်တော်ကလည်းလုပ်ငန်းဆောင်တာတွေဒီထက်ပိုပြီးပြင်းပြအောင်ဆောင်ရွက်နိုင်တဲ့လွှတ်တော်တရားဖြစ်လာရေးကိုကြည့်ရတဲ့အကြောင်းပြောဆိုနေကြပါတယ်ခင်ဗျာ
အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုသိန်းထိုက်ဦးကစူးစီးတင်ပြသွားတော့ပါရှင်ခုတစ်ခါမှာတော့ထုတ်လုပ်သူကိုရနိုင်တဲ့အတူမှတ်တင်ငီထိုက်စီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းကိုနားဆင်ကြရအောင်ပါ
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညချမ်းတိုက်ရိုက်လေးလိုက်စီစဉ်ကနေကြိုဆိုပါရစေ။ဒီကနေ့ညမှာတော့ဒီထိုင်းနိုင်ငံတောင်ပိုင်းကော့တောင်ကျွန်းလို့ခေါ်တဲ့မြန်မာလူခေါ်တော့လိပ်ကျွန်းပေါ့ရှင်လိပ်ကျွန်းပေါ်မှာပြီးခဲ့တဲ့နှစ်ကဗြိတိန်ကဘာလက်ခီးတယ်နှစ်ဦးတို့တတ်ခဲမှုနဲ့အပြစ်ရှိတယ်ဆိုပြီးတော့မြန်မာလူငယ်နှစ်ဦးကိုထိုင်းတရားရုံးကတည်တံ့ချလိုက်တာလဲအလုံးမဲ့အသည့်ဖြစ်ပါရစေ။ဒီပေါ်မှာမြန်မာနိုင်ငံတွင်းမှာရောပြည်ပရောက်မြန်မာနိုင်ငံသားတွေကြားရမှာပါဆန္ဒပြကန့်ကွက်မှုတွေကလည်းနှေးစင်တဲ့အမျှဖြစ်နေပါတယ်ဒီဆန္ဒပြပွဲတွေကအမျိုးသားရေးအသွင်ဆောင်ပြီးတော့ပြင်းထန်တဲ့အခြေအနေစီကိုဥတီမသွားဘဲနဲ့လူငယ်နှစ်ဦးတို့တရားမျှတမှုရရေးစီကိုဥတီသွားစီနိုင်မလားဆိုတာကိုဒီညပိုင်းမှာဆွေးနွေးချဖို့ရှိပါတယ်ဒီဆွေးနွေးပွဲမှာဥဆောင်ဆွေးနွေးပွဲဖို့အတွက်ရှင်နေကြီးဦးသိန်းတန်ဦးနဲ့88မျိုးဆက်ခေါင်းဆောင်တို့ဖြစ်တဲ့ဥကိုကိုကြီးတို့ကိုကျွန်မဖိတ်ကြားထားပါတယ်ရှင်ကျွန်မတို့သောရရှင်နေလဲလေးလှိုင်းမော်ကိုရောက်ရှိနေကြပြီဖြစ်ပါတယ်ဒီကနေ့ဆွေးနွေးပွဲမှာတော့မြန်မာရွှေ့ပြောင်းအလုတ်သမားနှစ်ဦးတို့အတွက်မျှတတဲ့တရားစီရင်ရေးခံစားခွင့်ရဖို့အကောင်ဆုံးဘာတွေများဆောင်ရွက်လို့ရမလဲလုပ်လို့ရမလဲအခွင့်အလမ်းနေနဲ့ပတ်သက်ပြီးတော့အဓိကဆွေးနွေးကြရအောင်ပါရှင်ပထမဆုံးတော့ကျွန်မရှင်နေကြီးဦးသိန်းတန်ဦးကိုမေးကြည့်ချင်ပါတယ်ဒီထိုင်းနိုင်ငံကဒီအလုတ်သမားနှစ်ဦးပေါ့နော်တည်တံ့ချမှတ်ခံရတယ်တရားခံဖြစ်သူတို့ဆွတ်ဆွဲခံရပြီးတော့သူတို့ရှေ့နေရတော့ပြောတာသူတို့တည်တံ့ချခံခဲ့ရတာဟာမခိုင်လုံးတဲ့တက်သေးတွင်နဲ့တည်တံ့ချခံခဲ့ရတယ်ဆိုပြီးတော့သူတို့အခုလည်းအယူခံဝင်မှုတော့ပြင်ဆင်နေပါတယ်ဆိုတော့ဒီအပေါ်မှာဒီတည်တံ့ချမှတ်ခံရတဲ့မြန်မာရွှေ့ပြောင်းအလုတ်သမားနှစ်ဦးတို့အနေနဲ့တရားစီရင်အရာပေါ့လေဘလို့အကျိုးခံစားခွင့်နေသူတို့အကောင်းဆုံးရနိုင်ပါသေးလဲရှင်ဆရာဦးသိန်းသန်းဦး
ဟုတ်တယ်ရသူတို့ထိုင်းနိုင်ငံရဲ့မိနာကုတ်ကရဇတကြီးနဲ့ထိုင်းဖွဲ့စည်းပုံရဒီအခုတည်တံ့ကြခံရတဲ့အကျဉ်းသားနှစ်ယောက်ကနှစ်ယုံကျန်ပါလေတဲ့။တရားရုံးနဲ့ဆိုရင်သူကအပယ်လိကုတ်ကိုခေါ်တဲ့အယူခံတရားရုံးနဲ့နောက်ပြီးလို့ရှိရင်ဆူပရင်ခုတ်ပေါ့နော်။တရားတော်တွေအဲ့ဒီကိုတက်လို့ရသေးတယ်။အဲ့ဒီကနေပြီးတော့ဘယ်မျိုးပဲဆိုင်ရပြီဆိုရင်တော့ဒီထိုင်းပြည်ရဇယပါဒံကိုခေါ်တဲ့ဒီအတနာခံတာပေါ့နော်။အဲ့ဒါကိုကျွန်တော်တို့တည်ငြိမ်ရှိပါသေးတယ်။ဒါဥတွေကြောင့်ရတာရှိပါ
ဟုတ်ကဲ့ရှင်ဆရာအဲ့တော့ဒီတည်တံ့ချခံရတဲ့မြန်မာအလုတ်သမားနှစ်ယောက်တို့အတွက်မျှော်လင့်ချက်ကတော့ရှိနေသေးတယ်ပေါ့နော်ဆရာအဲ့တော့သူတို့ဂွင်းလုံးချွတ်လွတ်လာနိုင်လားဘလို့အတိုင်းတာမျိုးထင်များမျှော်လင့်နိုင်ပါသလဲရှင
်အခုကအမှုကတော်တော်ရှုပ်ခွေးနေတာကိုကျွန်တော်တွေ့ရတယ်ဆိုတော့ဒီမှုကကျွန်တော်တို့ကကိုယ်တိုင်မပါဝင်တဲ့အခါကျတော့ပြောဖို့တော့ခက်တာပေါ့နော်နိုင်ငံသားသတင်းဌာနတွေနဲ့ဒီမြေကြီးကိုးစားတိုက်တဲ့ဌာနထုတ်ပေါ့နော်အဲ့အစည်းကြီးကမှတ်ချက်နေတယ်ပဲကျွန်တော်တို့လေ့လာရတာပေါ့အဲ့ဒီခါကျတော့ဒီမှာဗမာပြည်မှာဒီကျွန်တော်တို့ဒီ right attitude ပေါ့ဗျာအဲ့ဒါ business entity call လို့မဟုတ်ခါကျွန်တော်တို့ဒီဟိုပါပေါ့နော်လူခွေကြီးပေါ်မရှင်ပေါ့နော်လူခွေကြီးပေါ်မရှင်ကဒီဟိုပါပေါ့အဲ့ဒီကတွေ့ရှိတဲ့တွေ့ရှိရတူရဒီမှာပြဿနာလေးတွေရှိနေတယ်ပြဿနာလေးရှိနေဆိုတာဒီအကျဉ်းသားနှစ်ယောက်ကဆွတ်ဆဲခံနေတဲ့နှစ်ယောက်ကကျွန်တော်တို့ချုံ့ကျက်မပေးခင်မှာဒါရှိနေတဲ့တွေ့ခုမရဘူးနောက်အရင်ချင်းရှိတဲ့ဒီ transit app ပေါ့နော်ကြည့်ဒီချင်းချင်းနေတဲ့ဘာသာပြန်သူနဲ့ဒီကျွန်တော်တို့မတွေ့ကြမရခဲ့ဘူးအဲ့ဒီချက်တည်းပေါ်တယ်ဗျဒါ MSC International လက်ထောက်ကြတယ်၆ကြပြီးတော့ဖြောင်းချက်ကတော့ကျွန်တော်ကပြဿနာရှိတာပေါ့နော်၆ချက်ပြဿနာရှိတယ်ဆိုတာဖြောင်းချက်ကဒီအထူးသဖြင့်ကျွန်တော်တို့ကြုံကြတော့အာရှတိုက်ကြီးပေါ်မှာရှိတာတွေ့ခဲ့ဘူးဗျာလိလာပေါ်မှာတော့အာရှတိုက်တိုင်းလုံးကဖြောင်းချက်တွေကရေးကရှင်ကြီးလက်ခံတွေကမရှိပါဘူးအဲ့တော့ကျွန်တော်ကမာလီမြန်နဲ့တူပါပဲထိုင်းလူတွေပြောတာမဟုတ်ပါဘူးသူကအမှုမှန်ပေါ်ပေါ်ကြီးမရတဲ့ခံရဖို့ရှိလို့ရတာဘယ်လိုရတာပေါ့နော်အဲ့တော့အမြဲတမ်းလူလူပေါ့အမှုတရားမှာ99%ကမြန်မာနေဆက်ပြီးတော့အခုထိုင်းရဲတွေဒီမှာပြီးခဲ့တဲ့ဒီကျွန်တော်တို့ဒီအတင်းသားနှစ်ယောက်ရဲ့ဒီမြန်မာဒီနိုင်ငံသားနှစ်ယောက်ရဲ့ဖြောက်ပြတာဘယ်လောက်ခိုင်မာတယ်ဆိုတာကတ္တနာတရားရှိနေရတာအဲ့ဒါလည်းရှိနောက်တစ်ခါကျွန်တော်တို့ DNA နဲ့ပတ်သက်တဲ့ကိစ္စ DNA မှာလည်းစစ်ဆေးတဲ့ဒီတည်သူမြတ်ကိုရိုက်တတ်တဲ့ဒီကိုဘောနော်တောက်ပြားဒီအဲ့ဒီအပေါ်မှာပါတဲ့ DNA မှာတော့ဒီကလေးမြောက်ရဲ့ DNA မပါဘူးဒါတော့ပြည်သူအမျိုးသမီးရဲ့ခန္ဓာကိုယ်မှာရှိတဲ့ DNA တူတယ်ဆိုအနောက်ကကျွန်းမှာမျက်မြင်သက်သေဖြစ်နိုင်တဲ့လူတွေအများကြီးနဲ့ခိုင်းရတာဒီလူတွေကိုဒီခေါ်ယူသိသိတာမလုပ်ခဲ့ဘူးအသက်တွေကြီးဖြတ်ဖို့ကြိုးစားခဲ့တယ်ဆိုတော့လွတ်လပ်တဲ့နိုင်ငံခေါ်ကြည့်ရဆိုးဆိုးကြီးတည်ရှိတော့ကျွန်တော်တို့ကဒီဒီအပေါ်မှာတော့ရှိပြီဒီခရီးထိုင်ရဲ့ဒီရခဲ့ရလားလို့ဗာတရားသိချင်လို့ရှိတယ်ပြောမှာပါပဲ
ဟုတ်ကဲ့ရှင်ဆရာအဲ့တော့ဒီလာလာတော့အခုလည်းအယူခံဝင်မှုပြင်နေတော့စောင့်ကြည့်ရမှာပေါ့နော်အခုတော့ကျမဒီဆန္ဒပြပွဲတွေပေါ့နော်မြန်မာပြည်တော်မှာရောအခုနိုင်ငံတကာမှာလည်းဒါမျိုးတွေကဖြစ်နေပါတယ်ရှင်ဒီမြန်မာရွှေ့ပြောင်းအလုပ်သမားနှစ်ဦးတို့ဟို
ညှတာတဲ့တရားစီရင်ရေးရဖို့အဓိကသူတို့ဆန္ဒပြသူတွေရဲ့အဓိကမချေနှက်ချက်ကဆရာခုနဆရာထောက်ပြသွားသလိုဆရာဦးသိန်းတန်းဦးထောက်ပြသလိုပဲဒါညှတာတဲ့တရားစီရင်ရေးအကျိုးကိုမခံစားခဲ့ရဘူးဆိုတော့ဟိုမချေနှက်ချက်နဲ့ဆန္ဒထုတ်ဖော်ကြတာပါအဲ့တော့ဒီဆန္ဒပြပွဲတွေကတကယ်ပဲဒီမြန်မာရွှေပြောင်းအလုသမားနှစ်ဦးအတွက်ညှတာတဲ့တရားစီရင်ရေးအကျိုးခံစားခွင့်အတွက်အထောက်အကူဖြစ်စေပါသလားရှင်ဟို88မျိုးဆက်ခေါင်းဆောင်ဥက္ကိုကိုကြီးဒါနဲ့ပတ်သက်ပြီးတော့ပြောပြပေးပါဦးရှင်
ဟိုတစ်ချက်ကတော့ဗောနော်အခင်းလုံးမဖြစ
်ဟုတ်ကဲ
့ဒါဆန်ညာဓာတ်ကြီးဖြစ်တယ်ဆန်ညာကတော့ဒီစက်ပြန့်ဒီမှာစက်ပြန့်မှာဗောဟုတ်ကဲ့တော့အမှုစစ်ကြီးတဲ့အချင်းတစ်ခုချင်းဒီမှာပါအားနည်းချက်ချုပ်ရင်းချက်ကြီးခဏဆရာတင်းတန်းထောက်ပြသွားတယ်လို့ပေါ့ဆိုနိုင်ငံကကတော့ဒါစိတ်ဝင်စားတဲ့အမှုဖြစ်လာတယ်အဲ့တော့ကျွန်တော်တို့ကလည်းကျွန်တော်တို့နိုင်ငံသားနှစ်ယောက်ဒီထိုင်းနိုင်ငံထဲမှာဆရာမျက်တမှုကိုမခံစားရဘူးဆရာယုံဆုံးချက်တွေဟာတံတရားဖြစ်စီရပြီးရှိတယ်လို့ကျွန်တော်တို့ကလည်းတည်ပေါ်ပြချက်တွေအရကျွန်တော်တို့ကြားသိရတဲ့အခါကျတော့ကျွန်တော်တို့ကဒီနိုင်ငံသားနှစ်ယောက်ဆရာမျက်တစွာအခွင့်အရေးရရှိဖို့ဆရာမျက်တတဲ့စစ်ဆေးဆုံးချက်မှုခံယူနိုင်ဖို့ကိုကျွန်တော်တို့နိုင်ငံသားတွေကနေပြောတာဆန္ဒထုတ်ပေါ်တာဖြစ်ထုတ်ပေါ်တာကိုဆိုင်းတရားရေးဘက်ကရောဆိုင်းထုတ်ချုပ်ရေးပိုင်းတာဝန်ရှိတဲ့ဒီလိုကတော့ဒါဟာသာမန်ဆိုင်းနိုင်ငံတွင်းမှာဆိုင်းနိုင်ငံသားဖြစ်တဲ့အခုအချင်းပေါ်လာတယ်။ဒါနှစ်နိုင်ငံဆက်ဆံရေးကိစ္စတွေတော့အခြားနိုင်ငံသားတစ်ခုတစ်ယောက်ပေါ့လေဒီအင်းကြီးချင်းနိုင်ငံသားတွေရဲ့တရားမျှတမှုဟလာအလေးမြတ်ထားတဲ့အချက်တွေကတော့ဒီချက်ချင်းစဉ်းစားသင့်တယ်ဆိုတဲ့ပရိပုမှုမျိုးပေါ့။အဲ့ဒါလောက်ဆိုကျွန်တော်တို့ကအနည်းဆုံးပြောလင့်တယ်ဟုတ်ကဲ့အဲ့တော့ဆရာဦးလေးစာချုပ်ကကြာတော့ဆရာယုံလုပ်ငန်းရှင်တွေအတိုင်းကျွန်တော်တို့ကအဆင့်ပြီးအဆင့်ဆရာမျှတကြွားစစ်ကြီးစီရင်နိုင်လို့ဘဝတက်တဲ့ဒီကိစ္စတွေပြန်ပြီးခေါ်ယူစစ်ကြီးနိုင်လို့နောက်ပိတ်တန်ကြီးချပေါ်လို့ DNA စာလို့လည်းအချက်လက်တွေနိုင်ငံတကာအထူးမှတ်ပြီးပညာရှင်တွေနဲ့ပြန်ပြီးစစ်ကြီးနိုင်လို့ကျွန်တော်တို့ကအဲ့ဒါကြီးကိုကျွန်တော်ပြန်လုပ်ရအောင
်ဟုတ်ကဲ့ရှင်အဲ့တော့ဒီဆွေးနွေးပွဲကိုဒီပါဝင်ပေးဖို့ဒီအမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့အကျိုးဆောင်ရှင်နေကြီးဦးအောင်မျိုးတန်ကိုလည်းကျွန်မဖိတ်ခေါ်ခဲ့ပါတယ်ဒါပေမဲ့ तू ကဒီနောက်မနေ့ပြန်မှာပေါ့နော်အခုကတော့ထိုင်းမှာညပိုင်းချိန်ဖြစ်ပါတယ်အဲ့တော့မနေ့ပြန်မှာ तू ကထိုင်းရှင်းနေများကောင်စီကနေပြီးတော့ယူကန်အတွက်ပြင်ဆင်နေရတာမို့ကိုယ်တိုင်တော့ပါဝင်ဆွေးနွေးနိုင်ခြင်းမရှိပါဘူးဒါပေမဲ့ဒီဆန္ဒပြပွဲနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်တွေကိုကျွန်မကြိုပြီးတော့မေးမြန်းထားပါတယ်ရှင်နားဆင်ကြည့်ကြအောင်ပါရှင်ဆရာနောက်တစ်ခုကတော့ဒီအမှုစီရင်ချက်နဲ့ပတ်သက်ပြီးတော့ဒီမြန်မာတနိုင်ငံလုံးမြန်မာပြည်တွင်းမှာလည်းမဟုတ်ပါဘူးပြည်ပနေမှာပါဒါဆန္ဒပြပွဲတွေဟိုလည်းဖြစ်နေပါတယ်နောက်ထပ်နေဆက်ခိတ်ဟိုဖျားသုံးစုလိုပါလို့လည်းပိတ်ထားပါတယ်အဲ့တော့ဒီမြန်မာပြည်သူတွေရဲ့ PR ပေးမှုอ่ะပေါ့เนาะဒီအမှုပေါ်မှာတက်ရောက်မှုရှိပါသလားရှင်ဆရာဘယ်လိုများမြင်ပါလဲ
ဟိုတနည်းပြောရရင်တော့ဟိုကျွန်တော်တို့မှန်ကန်တော့ဟိုငင်းရတော့နီးနဲ့ဆန္ဒပြမယ်ဆိုရင်တော့ဒီအမှုတွေကိုတော့အဲအမှုရှိပါတယ်သို့တော်လည်းပဲကျွန်တော်တို့ကပြောကမပါတဲ့ဒီဆန္ဒပြမှုတွေမဖြစ်စေချင်ပါတယ်နောက်တစ်ချက်ကကျွန်တော်တို့ဒီထိုင်းနိုင်ငံမှာရှိတဲ့ဒီဘင်းနက်နင်းနက်ကြီးကိုလည်းကျွန်တော်တို့ဟိုယူဒီမပြည့်စုံဘူးနောက်တစ်ခါထိုင်းနိုင်ငံတော်အလံတော်ကိုလည်းကျွန်တော်တို့ဟိုမကွေမြန်မဖြစ်စုံဘူးဒီကိုသတိထားပြီးတော့ဟိုဆက်လက်လုပ်ဆောင်မယ်ဆိုရင်တော့ဒီဟာကမမမပြောလို့မပြောလို့ပါဘူးတို့တော့အဲ့ဒီကတော့ကျွန်တော်တို့ဟိုပေါ့လေဥပဒေရဆက်လက်ဆောင်ရွက်တင်တာကိုတော့ကျွန်တော်ဆောင်ရွက်ဆောင်ရွက်မှာတော့ထိုက်တင်တဲ့အနေထားထိတော့ထောက်ပံ့ရနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒါကတော့ဒီအမှုကိုကိုယ်တိုင်ကိုကြလိုက်ပါဆောင်ရွက်ပေးနေတဲ့တရက်ခန့်အဖြစ်ဆွဆွဲခံရသူတို့ရဲ့အကျိုးဆောင်ရှင့်နေကြီးဥအောင်မြို့တန်ကိုကျွန်မဟိုမေးမြန်းခဲ့တာဖြစ်ပါတယ်ရှင်ဒီအမှုမှာဒီထိုင်းနိုင်ငံမှာမြန်မာရွှေပြောင်းအလုပ်သမားတွေကတန်းနဲ့ချီပြီးတော့ရှိပါတယ်အများစုကဒီတရားမဝင်ဝင်ရောက်အလုပ်လုပ်ကင်နေကြသူတွေဖြစ်ပါတယ်နားလည်မှုနဲ့ရောတချို့ဖမ်းခံရတဲ့ဟာတွေလည်းရှိပါတယ်အဲ့တော့ဒီအမှုမှာတော့ထူးထူးခြားခြားမြန်မာအစိုးရဘက်ကသမ္မတဦးသိန်းစိန်ကလည်းဒီအမှုနဲ့ပတ်သက်ပြီးတော့ဟိုဆောင်ရွက်ပေးဖို့ဟိုမြန်မာအစိုးရတာဝန်ရှိသူတွေကိုညွှန်ကြားသလိုပဲဟိုတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမရောက်လာဟာဆိုလို့ရှိရင်လည်းထူးထူးခြားခြားပေါ့နော်ဟိုထိုင်းအစိုးရကိုဟိုစာပို့ပြီးတဲ့ခါတော့ဒီအမှုကိုပြန်ပြီးတော့စစ်ဆေးပေးဖို့ဆိုတော့ကိစ္စအထိတောင်းဆိုလာတာတွေလည်းရှိပါတယ်အဲ့တော့မြန်မာအစိုးရရဲ့အထောက်အကူပေါ့နော်ဒီထိုင်းနိုင်ငံတွင်ကမြန်မာအလုပ်သမားတွေအပေါ်မှာဒီအမှုနဲ့ပတ်သက်ပြီးတော့မြန်မာအစိုးရရဲ့အထောက်အကူ ပေးမှုအပေါ်ဟာတော်တော်လေးကိုထိရောက်ပါရဲ့လားရှင်။ကျမကဆရာဦးကျော်တောင်ကိုမေးချင်ပါတယ်။ဦးကျော်တောင်ကတော့ဒီထိုင်းနိုင်ငံထဲမှာကာလရှည်အခြေစိုက်ပြီးတော့အလုပ်သမားအခွင့်အရေးကိုလည်းလှုပ်ရှားနေသူဖြစ်ပါတယ်။ဒီအမှုနဲ့ပတ်သက်ပြီးတော့ဦးကျော်တောင်မြန်မာအစိုးရပေါ့နော်တမတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်ဗိုလ်ချုပ်မှူးကြီးမြောင်လိုက်ပါဝင်မြန်မာအစိုးရရဲ့ဖိအားပေးဆောင်ရွက်မှုတွေကဘလောက်တက်ရောက်မှုရှိပါသလဲရှင်ဦးကျော်တောင
်။ဟုတ်ကဲ့ပါကျွန်တော်ဒီလက်ချွန်သူစုစမ်းရေးကော်မတီမှာလည်းပဲစုံစမ်းရေးရရှိဖြစ်အစကနေဒီနေ့ဒီတာဝန်ထမ်းဆောင်နေတဲ့လူပြောက်ဖြစ်ပါတယ်ကျွန်တော်ဒီထက်နိုင်ငံအတွင်းမှာခေလင်းငါးနှစ်ကာလအတွင်းလူခွင့်ရင်းနဲ့လူ့သမားရုပ်ကြီးဆောင်ရွက်တဲ့တက်တဲ့တခြားလုံးမှာဒီခုဖြစ်တဲ့လက်ချွန်ကစားနဲ့ပတ်သက်ပြီးတော့မှာကာကွယ်ရေးဦးစီးဆောင်တဲ့သမ္မတအပါအဝင်အတိုင်းရုံးနဲ့နိုင်ငံကြီးကြီးတွေရဲ့ပထမဦးဆုံးသောဦးဖျော်ဖျော်ကိုဖိရင်ပြည့်ကြတဲ့အမှုခင်လို့လည်းပြောနေပါတယ်။အဲဆိုတော့ဟိုဒီကျွန်တော်ပြောဆိုလို့ရှိရင်တရှုပ်မြောင်းနိုင်ငံကဒေါ်လာ900ဟိုအမျိုးသားဖြစ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ကဟိုရန်ကုန်ရှိစေတဲ့လူမှုရေးအစိုးရဖွဲ့ကစံဝေသိန်း300လူတန်းခဲ့တာရှိတယ်။သို့တော့အဲ့ဒီအချိန်မှာကျွန်တော်တို့တော့တချို့တဝက်ရောက်ခဲ့တာပေါ့လေ။အဓိကကျွန်တော်ပြောလိုတာကတော့ဒီအစိုးရကတခြားကာလတွေတုန်းကလိုအလုပ်သမားတွေကိုဥပေက္ခာပြုထားရှင်မဟုတ်ပေမဲ့ငွေကြီးရတော့လည်းကောင်းနိုင်ငံလူကြီးတွေနဲ့တွေ့ဆုံတဲ့အခါတော့လည်းကောင်းဒီမှုနဲ့ပတ်သက်ပြီးတော့တရားရုံးကမဆုံးဖြတ်ခင်နေတဲ့ပဲသူတို့တွေကဒီအမှုကိုမှန်မှန်ကန်ကန်နှစ်နှစ်တတအဲပြင်းစားဆုံးဖြတ်ဖို့တဲ့ပြောဆိုခဲ့တာတွေကိုကျွန်တော်တို့သိရှိရတယ်အလားတူပဲ24ရက်နေ့ကတရားရုံးဆုံးဖြတ်ပြီးတဲ့အခါမှာလည်းပြောဆိုတာတွေရှိတယ်သို့တော့ဒီအခင်းချင်းမျိုးနဲ့မလုံလောက်တဲ့အတွက်ဒီနေ့ဒီချိန်ခါမှာဒီအလုသမားနှစ်ယောက်ကိုသိစေပတ်စေဆိုပြီးတော့ရဲရဲစွတ်ဆုံးဖြတ်ခဲ့တာဖြစ်ပါလေ။ဘာကြောင့်လဲဆိုရင်သူတို့ရဲ့နိုင်ငံတော်ကြီးကြီးတွေရဲ့အပေမှုထောက်ပံ့ရှိခဲ့တယ်လုပ်ခဲ့တယ်။သို့တော့ဒီအမှုတစ်ခုလုံးကိုအစကနေဒီနေ့ဒီချိန်ထိပြည်တွင်းပြည်ပဟိုမီဒီယာတွေကအစအကုန်လုံးကိုပြည်လုံးလုံးတွေကိုလိတ်ချပြီးတော့မှလုတ်ကန်ဆောင်ရတဲ့လူဖြစ်တဲ့အတွက်ဒီအမှုမှာအင်္ဂလန်နိုင်ငံသားအဲဗြိတိနိုင်ငံသားပြည်သူ့ရဲ့လူရဲ့စစ်စစ်ခံရတဲ့မြန်မာနိုင်ငံသားရဲ့ဖြစ်ပျက်ခြင်းရှိပါလားဆွေအဖွဲ့ဖြစ်တဲ့ထိုင်းနိုင်ငံရဲ့ဆိုတော့တုံးတုံးဖလေသွားပြီးတော့မှဒီအမှုခင်းကိုရုံးလုံးပေါ်ရမယ့်ကိစ္စမှာကျွန်တော်တို့ဒီစကော့တလန်ရလို့ခေါ်တဲ့ယူဗြိတိနိုင်ငံကထောက်လန်ရဲ့ပွေရဲ့စုံစမ်းစီစဉ်မှုကိုကျွန်တော်တို့နိုင်ငံတော်အစိုးရလေးတက်ရှိလိုက်တယ်လို့ကျွန်တော်တို့လက်ကျောင်းအထူးစုံစမ်းရေးကော်မတီကလည်းပဲသူတို့ရဲ့ဒေတာသိရှိချက်ကိုမဲစလေးကိုအလားတူတပြိုင်တည်းထိမှာပဲ။ပေဆုံးသူဒေးဗစ်နဲ့အန်နာတို့နဲ့မှုခင်ဖြစ်စဉ်တစ်ချောက်လုံးကိုတညလုံးကိုရှိနေခဲ့တဲ့
။ဟုတ်ကဲ့။ဥကျော်တော်
သူတို့နဲ့ဒေတာမိရှိပြီးရှိနေခဲ့တဲ့ဗီဒီယိုမှတ်တမ်းတွေဓာတ်ပုံမှတ်တမ်းတွေကျွန်တော်ရှိနေခဲ့တဲ့အ
ချင်းဟုတ်ကဲ့ရှင်ဥကျော်တော်ဆိုလိုတာကတော
့မနဲ့မိုးလင်းတဲ့အခါမှာဘန်ကောက်မြို့လေရင်ကွင်းမှာပြန်သွားတဲ့လူတွေရဲ့ခံထားဖို့ပေါ်မှာတန်ရာတန်ချက်တွေ
ဟုတ်ကဲ့ဦးကျော်တောင်ဦးကျော်တောင်ဆိုလိုတာကတော့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့တရားမျှတမှုရှိဖို့ရာအတွက
်
ဒီမြန်မာအစိုးရဘက်က
ဟုတ်ကဲ့မရုပ်လုံးမပေါ်လဲရတာ
မြန်မာအစိုးရဘက်ကနေပြီးတော့
ကျွန်တော်ပြောချင်တယ
်ဗျဟုတ်ကဲ့ရှင်ဒီကိစ္စတွေနဲ့ပတ်သက်ပြီးမြန်မာအစိုးရဘက်ကထပ်တိုးပြီးတော့ထိထိရောက်ရောက်ပို့ပြီးတော့ကူညီစေချင်တာပေါ့နော်ဦးဟွာတော့အခုကျမဒီဆွေးနွေးပွဲမှာဆွေးနွေးဖို့အတွက်ပေးပို့ထားတဲ့စာရီရောဟိုတော့ကျမတို့တော်ရရှင်တွေရောအများကြီးရှိပါတယ်ရှင်ဒီတရားမှာကျမလက်လှမ်းမိတဲ့လောက်တော့ခေါ်ထားပါတယ်တချို့ကတော့ဖုန်းခေါ်လို့မရပါဘူးဒီတရားမှာဆရာဦးလှမြင့်ဆရာဦးလှမြင့်ကိုကျမအလှည့်ပေးချင်ပါတယ်ဆရာဦးလှမြင့်ဝင်ရောက်ဆွေးနွေးပါရှင်အခုဒီဆန္ဒပြပွဲတွေကတကယ်ပဲဒီမြန်မာရွှေပြောင်းအလုပ်သမားနှစ်ဦးတို့အတွက်တရားမျှတမှုရှိစေဖို့ဩဦးလှမြင့်မရှိပါဘူးတဲ့အဲ့တော့ဦးတင်သေးဝင်းမြန်းရှိပါလားရှင်ဦးတင်သေးဝင်းရှိပါလားဥတင်သေးဝင်လည်းမရှိဘူးထင်ပါတယ်နော
်ရှိပါတယ်ခင်ဗျာရှိပါတယ်ရှိပါတယ်ခင်ဗျာ
အော်ဟုတ်ကဲ့ရှင်ဥတင်သေးဝင်အဲ့တော့အခုဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးတော့ဥတင်သေးဝင်နေနဲ့ဘာများဆွေးနွေးလိုပါလဲအခုဆန္ဒပြပွဲတွေကတကယ်ပဲဒီတည်တံချမှတ်ခံထားတဲ့မြန်မာရွှေပြောင်းအလုပ်သမားနှစ်ဦးမျှတတဲ့တရားစီရင်ရေးရဖို့တကယ်ပဲအထောက်အကူဖြစ်စေသလားဥတင်သေးဝင်ဆွေးနွေးပါရှင
်ဟုတ်ကဲ့ခင်ဗျာအပြည့်အဝတော့မဟုတ်ဘူးကျွန်တော်တို့ကတော့အမှုဖြစ်နေတယ်လေကျွန်တော်တို့ကြည့်ရတယ်ကိုယ်နဲ့လည်းအဲ့ဒီဒီအမှုနဲ့ပတ်သက်လို့ဒီကစုံတရားအကျိုးတရားမှုရှိတော်ညာလည်းပဲကျွန်တော်တို့နိုင်ငံရဲ့နိုင်ငံရဲ့အပြောင်းလဲဟိုလည်းပဲထိခိုက်မသွားအောင်တော့အားလုံးကတည်ငြိမ်ရလိမ့်မယ်လို့ကျွန်တော်တို့မြင်နေကြ
။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့စပြီးရောဆန္ဒပြကားစားဒီဒေသချလိုက်လို့ဆန္ဒပြကားစားနဲ့လက်ရှိအခြေအနေဟာဒီဆန္ဒပြတဲ့အဖွဲ့တွေကမတူဘူးဗျပြောင်းလဲလာတယ်အကုန်လုံးလေပုံစံလေးကလေနောက်ပိုင်းမှာဒီဆန္ဒပြတာရိုးသားမှုဟိုတိတ်ပြီးတော့မပေါ်လွင်တော့ဘူးလေနောက်ပြတဲ့အဖွဲ့တွေကလေ
ဟုတ်ကဲ့ရှ
င်။ဒါကြောင့်မို့လို့ကျွန်တော်တို့ဘက်ကလည်းပဲသုံးရီရတော့ကျူရီရမှုရှိနေသို့တော်ညာလည်းပဲအတိုင်းတာတခုနဲ့လွန်ခဲ့သွားမှာတော့ကျွန်တော်တို့စိုးရင်လေဗျာဒီနိုင်ငံရေးပြောင်းလဲအတွက်လေ
။ဟုတ်ကဲ့ရှင်ဥတင်သေးဝင်ကျေးဇူးတင်ပါတယ်ရှင်။ဒါနဲ့ပတ်သက်ပြီးတော့ကျွန်မဥက္ကိုကိုကြီးရဲ့အမြင်ကိုလည်းမေးချင်ပါတယ်ရှင်။ဥက္ကိုကိုကြီးတို့ဆိုတာလည်းဒါလူလူလှုပ်ရှားမှုတွေမှာဥဆောင်ဥရဲ့ပြုခဲ့ကြတဲ့ခေါင်းဆောင်ဒီဖြစ်ပါတယ်။အဲ့တော့ဥက္ကိုကိုကြီးခုနဥတင်သေးဝင်ရဲ့စိုးရင်ချက်ပေါ့နော်။ဒီနောက်ပိုင်းဆန္ဒပြပွဲတွေဖားတဲ့တိတ်ပြီးတော့မရိုးသားဘူးလို့သူ့အနေနဲ့ခံစားလာရတယ်လို့သူကပြောပါတယ်ဥက္ကိုကိုကြီးအနေနဲ့ဒီပေါ်မှာဗာများသူ့ကိုပြန်ပြီးတော့ပြောချင်ပါလေရှင
်ဒီတစ်ခုရတယ်ဗျာလေကျွန်တော်တို့ဒီအမှုကိုကြားတဲ့အချိန်မှာကလေးကကျွန်တော်တို့ငွေငန်းသားနှစ်ယောက်ဒါပြပမှာအတရားဆွဲခံရတယ်ဒီကထမခံရတယ်ဆိုတော့ဒီစိတ်ခံစားချက်ပေါ့ကျွန်တော်တို့မခံကျင်စိတ်နောက်ထပ်တစ်ခါဖြစ်ပြီးကျင်းနေစိတ်ပေါ်လာတယ်ဆိုတာလည်းဒါရေးတာဖြစ်တယ်ဆိုကြပါအောင်အဲ့ဒါကြောင့်မို့လို့ဒီစပြီးဆင်းရဲကြကလေးကဒါအနည်းငယ်ရှင်လေးပါတယ်အခါချင်းချားတဲ့ပုံစံတွေတစ်ခုလည်းပါတယ်အခါဖြစ်ခြင်းဒီလိုပါဒီဟုတ်ဒီဆရာဆက်မြတ်တာဖြစ်ဖို့ကိုအဓိကဖြစ်ဟိုစိတ်ကျန်ဆန္ဒထုတ်ပေါ်ခဲ့အဖြစ်ဆိုတော့ကျွန်တော်တို့ကဒီနိုင်ငံကြီးပြည်တွင်းနိုင်ငံကြီးအခြေအနေနဲ့ဆက်ဆက်ပြီးပြောရင်တော့အလားနိုင်ငံကြီးအမြတ်ထုတ်တယ်လို့တင်းချရဲဒီစစ်စာတွေကကျွန်တော်တို့အရင်ကလည်းကျွန်တော်တို့ရှင်းနေရတယ်။ဒီမှာအချင်းပြေရှင်းဒါအကြပ်သားနဲ့တောင်းတာကြဖြစ်ပါဘူးလည်းလည်းရအဖြစ်အမှားတွေရနေရှိသေးအဖြစ်အပေါင်းတွေလုပ်ပြီးတော့ဒီလိုလေးရတဲ့ကူဖြစ်အောင်လုပ်တယ်လို့အစိုးရအဲ့ဒီကအစိုးရကဆွဆွဲတယ်။ဆိုတော့ကျွန်တော်တို့ဒီဘက်မှာလည်းအဲ့ဒီတကယ်ရိုးရိုးသားသားဆန္ဒထုတ်ပေါ်တဲ့ပြည်တွေရှိတယ်။အခြားစိတ်ကူးစိတ်ကမ်းတွေဆလာပြီးဖုံးကွယ်ထားတဲ့ရည်ရွယ်ချက်တွေနဲ့ဝင်ပြီးလုပ်တာတွေလည်းရှိကောင်းရှိနေတယ်ဒါပေမဲ့ဒီမြန်မာနှစ်ယောက်ပြည်ထောင်စုဆက်ဆံခံရဖို့အတွက်ကျိုးပန်းတဲ့ဆွေးနွေးမှုတစ်ခုလုံးကိုတော့ဒါမရိုးမသားလုပ်တယ်လို့ကျွန်တော်ပြောပြီးတော့ဘာသာပြန်လိုက်ရင်လည်းလွဲသွားနိုင်တယ်။ကျွန်တော်တို့ကလည်းဒီမြန်မာနှစ်ယောက်ဆရာနှစ်မြတ်တာဆက်ဆံခံရဖို့အရင်ကချက်မှတ်ခံရဖို့ဟာကျွန်တော်တို့အားလုံးကဘာလို့လဲဒီကရည်ရွယ်ချက်ထားတဲ့အခြားပုံကံပြောင်းသွားစီတဲ့ဒီနိုင်ငံရေးကိုရှုပ်ထွေးသွားစီနိုင်တဲ့အခြေအနေမျိုးကြီးမဖြစ်အောင်တော့ကျွန်တော်တို့ဒီမခံပြင်းတဲ့ပြည်သူတွေဆန္ဒပြတဲ့ပြည်သူတွေကနေပြီးတော့ထိတိမ်ပြင်းနေလို့ကျွန်တော်ကတော့အဲ့လိုပဲအကြံဉာဏ်ပေးနေတယ်။ဟုတ
်ကဲ့ပါရှင်။
တစ်ခါလည်းဒီနိုင်ငံတကာစီမီကတခြားနိုင်ငံတစ်ခုရဲ့တရားစီရင်ရေးစီရင်ကျွန်တော်တို့ကဟိုမတရားမလုပ်အောင်မျက်နှာကတဆက်ဆံအောင်ကျွန်တော်တို့ကဒီလိုကိုအတိပေးတဲ့အဆင့်ပေါ့။အတိပြုနေအောင်ဆောင်ရွက်တဲ့အဆင့်ပေါ့။အဲ့ဒီဒီမှန်းတဲ့ကျွန်တော်ရည်ရွယ်တဲ့အဆင့်မျိုးဆိုတာကိုကျွန်တော်ကရှင်းရှင်းလင်းလင်းဖြစ်ပေးခြင်းပဲ။
ဟုတ်ကဲ့ပါရှင်ကျေးဇူးတင်ပါတယ်ရှင်ဥက္ကိုကိုကြီးအခုတော့ကျမတို့ဦးလှမြင့်လေးလှိုင်းပေါ်မှာပြန်ပြီးတော့ရောက်လာပါပါရှင်ကျမဦးလှမြင့်ကိုဖိတ်ခေါ်ခြင်းပါတယ်ဆရာဦးလှမြင့်ဝင်ရောက်ဆွေးနွေးလို့ရပါတယ်ရှင်အခုဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးတော့ဒီဆန္ဒပြပွဲတွေကတကယ်တမ်းဒီတည်ရန်ချမှတ်ခံထားတဲ့မြန်မာနိုင်ငံသားနှစ်ယောက်အတွက်ထိရောက်ပါသလားဦးလှမြင့်အမြင်ဝင်ရောက်ဆွေးနွေးလို့ရပါတယ
်ဟုတ်ကဲ့ဒီဆရာသတ်တမှုတို့တောင်းဆိုတဲ့ဆန္ဒပြပွဲတွေကျွန်တော်တို့ကကျွန်တော်ကတော့မူရထောက်ခံပါတယ်ဒါပေမဲ့ဒီလုံကြီးလုံဟန်ပေါ့နော်ဥမာနေဇာကုံတွေပြိတ်တာတို့ဟလာထိုင်းကုံကြီးတွေကိုပြိတ်တာတို့ဟလာအဲ့ဒါမျိုးဖြစ်လာရင်ကတော့ကျွန်တော်တို့နိုင်ငံဆက်ဆံရေးပြပြပြီးတော့မူလရွယ်ချက်ကိုပျောက်ပြီးတော့တစ်ဖက်နဲ့တစ်ဖက်အချင်းချင်းနိုင်ငံသားမှာပေါ်လာနိုင်မှာလေအဲ့ဒါကိုတော့ကျွန်တော်တို့ဟိုနည်းနည်းသတိထားဖို့ဆိုနေခင်ဗျာ
ဟုတ်ကဲ့ပါ
ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တမိုင်းကြောင်းတစ်ခု
ဟုတ်ကဲ့
ဒီ
ကျမတို့ကချိန်တော့တိတ်မရပါဘူးရှင့်ချိန်ကနောက်ထပ်2မိနစ်လောက်ပဲရောက်တဲ့ခါရောက်တော့ဦးလှမြင့်ကိုကျမဒီမှာပဲဟိုကျမမေတ္တာရက်ခံပါတယ်ကျမဆရာဦးသိန်းသန်းဦးကိုတစ်ချက်လေးအလှည့်ပေးခြင်းလို့ပါရှင့်ဟုတ်ကဲ့ကျမဆရာဦးသိန်းသန်းဦးကိုဒီအစည်းအဝေးမပြီးခင်လေးမှာအလှည့်ပေးခြင်းပါတယ်ဆရာဦးသိန်းသန်းဦးရှင့်အခုဆန္ဒပြပွဲတွေပေါ့နော်အစိုးရအကောင်မဲပြောရမလားတော့မသိပါဘူးရှင့်အခုဆန္ဒပြပွဲတွေဟာအတိုင်းအတာတစ်ခုအထိလွတ်လပ်လာတဲ့လူများဆရာရှုမြင်လို့ရပါလားအရင်တော့ကဆန္ဒပြပွဲတွေဟာဆိုလို့ရှိရင်အကျန့်ဖက်နှိမ်နှင်းခံရတာအစုံဖန်စီထောက်ချခံရတာတွေမျိုးလည်းရှိခဲ့တယ်ဆိုတော့အခုလူတို့တွေလွတ်လွတ်လပ်လပ်ပေါ့နော်သူတို့ဟာသူတို့လည်းထိန်းထိန်းသိမ်းသိမ်းရှိပါတယ်အများစုကတော့ဒါငြင်းငြင်းချမ်းချမ်းတွေ့မြင်နေရပါတယ်အဲ့တော့မြန်မာနိုင်ငံတွင်းမှာအခုဆန္ဒပြပွဲတွေကိုကြည့်ရင်အတိုင်းအတာတစ်ခုအထိအာဏာပိုင်တွေဘက်ကစိတ်ချလက်ချထားနေပြီးဆိုတဲ့အနေအထားမျိုးလွတ်လပ်လာပြီလို့များပြောလို့ရပါလားရှင်ဆရာဦးသိန်းသန်းဦးဘယ်လိုများမြင်ပါလဲ
ကျွန်တော်တော့အဲ့လိုမထင်ဘူးကြီး။
ခုဒီလိုလက်နက်ပြီးတာဟိုဒီဆရာပြပွဲကိုတို့ထုတ်ပြန်မှာမတူနှစ်မျိုးဖြစ်နေဒီအလုကမားလေသမားအကြောင်းသားတွေလုပ်တဲ့ဆန္ဒပြပွဲဆိုရင်အကျန်းဆက်ချိန်မုံးမယ်ဒူရီမို့လို့ရှင်ပုံမဆက်ချစ်တို့နိုင်ငံကျော်ဒီရေးစုစီတို့ကျန်တာမျိုးမျိုးနဲ့ပုံမတွေဆွဲမယ်အကျောင်းသားတွေဆိုရင်အမှုထောက်တယ်လို့ရှိတယ်ဒီကတော့အလွန်အဟောစရာကောင်းတယ်ကြဒေါ်ဟောသားကြီးဒီအိမ်ရှိမှာသွားစုနေတာတော့နော်ဒီလိုအပြစ်ပြင်းချုံချဖို့လုပ်နေတာဒါမျိုးတွေကိုတားနေတာမရှိဘူးနဲ့တွတ်ထားတာသူတို့အဟောစရာကောင်းတယ်လို့သူတို့ထင်ပါတယ်အဲ့ဒီခါကျတော့ဒီဟာတုတ်ပြန်မုံကစမျိုးတစားတဲ့ဆန္ဒပြပွဲတွေပေါ်မှာသဘောထားတာမဟုတ်ဘူးတော့ကျွန်တော်လွတ်လပ်လာတယ်လို့လည်းကျွန်တော်မထင်ဘူးခင်ဗျာ
ဟုတ်ကဲ့ရှင်ဆရာအဲ့တော့ဥပဒေကြောင့်အရာပဲဖြစ်စေဆရာရဲ့တဦးတဲ့အမြင်အရာပဲဖြစ်စေအနာပိုင်းနေဘက်ကဒီကိစ္စအခုလိုဆန္ဒပြပွဲတွေဟာဆိုရင်ရန်ကုန်တမျိုးတည်းတည်းမဟုတ်တော့ပါဘူးနေဆက်တင်မှာပါဖြစ်လာနေတယ်နည်းနည်းကျေပြန့်လာတယ်ဆိုတဲ့အနေအထားဆိုတော့အနာပိုင်းနေဘက်ကဒီကိစ္စပေါ်မှာနိုင်နိုင်နင်းနင်းထိမ့်သိမ့်နိုင်တဲ့အနေအထားပေါ့နော်ဆရာမြင်ပါလားရှင
်ဟုတ်ရှိပါတယ်ခင်ဗျာရှိပါတယ်ဒါဒီနည်းနည်းနင်းနင်းထိမ့်သိမ့်တဲ့ဒါကိုခုနလိုပဲတွေ့ပါပေါ့နော်တွေ့ပြီးတယ်ပြောရမလားခွင့်ပြုထားတယ်ပြောရမလားပေါ့နော်ဒါမျိုးသမီးလည်းရှိပါတယ်ဒါကောင်းပါပဲကောင်းတယ်ဒါလားကျန်တဲ့ဟိုက်လည်းကျွန်တော်ကခုပြပြနေပါတယ်ဥပမာဖားကံမှာကြီးကြီးပြူသွားတာတို့ခုဒီလက်ကောင်မှာဒီဘဝံပေါင်းကုမ္ပဏီကနေပြီးတော့ဒီဆန်ကြီးတွေအပြင်ခတ်လို့ဒေသမားတွေဆန္ဒပြဖို့ပြင်နေကြလို့နော်ဒီတာဝတီမှာရှိတဲ့ကျောင်းသားတွေရဲ့ဒိစတွေနော်အဲ့လိုမတရားပြမှုဖြစ်တာမျိုးမျိုးနဲ့လုပ်တဲ့ဟာမှာဆန္ဒပြတယ်ဒီထောင်မျိုးမျိုးချနေစတယ်အဲ့ဒီအချက်တွေပေါ်မှာလည်းပဲဒီလိုပဲတကြီးမျိုးပေါ့နော်ဒီလိုလည်းဒီသဘောထားကြီးကြီးနဲ့ခွင့်ပြုပေးလို့ကျွန်တော်ထင်နေရ
ဟုတ်ကဲ့ဟုတ်ကဲ့ပါရှင်ဆရာဦးသိန်းသန်းဦးကိုလည်းကျေးဇူးတင်ပါတယ်ရှင်ကျမတို့အခုဆွေးနွေးပွဲအတွက်စာရေးသားပြီးတော့ပေးဖို့ဆွေးနွေးခဲ့ကြသူတွေလည်းရှိပါတယ်ဒါပေမဲ့ကျမအချင်းအကန့်အသတ်အရသူတို့စာတွေကိုတော့အပြည့်အဝမဖတ်နိုင်ပါဘူးဒီအများစုဆွေးနွေးတာကတော့ဒါတိုင်းပြည်နဲ့လူမျိုးကိုနှိမ်ချနိုင်ယူလိုက်တယ်ဆိုပြီးတော့ဒါ VOA သောရရှင်တူရေးလာတာဖြစ်ပါတယ်နောက်ကိုရာစာထွန်းကတော့ထိုင်းတန်ရုံရှိမှာဆန္ဒပြနေတာကတဲ့ဒီဗမာကလေးနှစ်ယောက်အတွက်အပြေမှဟုတ်ပါရဲ့လားဆိုပြီးတော့သူကမေးခွန်းထုတ်ထားပါတယ်ရှင်။နောက်ခါအန်ကယ်ထွန်းဆိုတဲ့တယောက်ကတော့သူကတော့ဒီထိုင်းဆိုရဘက်ကနေပြီးတော့တရားစီရင်မှန်မှန်ကန်ကန်ဖြစ်လာစေဖို့မျှော်လင့်နေဆိုပြီးတော့ရေးထားတာပါရှင်။ကျမတို့ရဲ့အင်္ဂါနေ့ညချမ်းတိုက်ရိုက်လေးလိုက်အစီအစဉ်ကတော့အချိန်တလောက်ပဲရတဲ့အတွက်ကျမဒီမှာပဲရက်ချင်ပါတယ်ရှင်။ဒီပါဝင်ဆွေးနွေးပေးခဲ့ကြတဲ့ရှင်နေကြီးဦးသိန်းသန်းဦး88မျိုးဆက်ခေါင်းဆောင်ဦးကိုကိုကြီးနဲ့ပါဝင်ဆွေးနွေးပေးခဲ့ကြသူစာနဲ့ဆက်သွယ်ပြီးတော့ဆွေးနွေးခဲ့ကြတဲ့သူအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ရှင်။နောက်ပြီးတော့ဒီထိုင်းနိုင်ငံမှာတည်တံ့ချခံရတဲ့ကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့အတွက်လည်းမျှတတဲ့တရားစီရင်ရေးခံစားနိုင်ကြပါစေ။တရားကိုနှက်ဆောင်ပါစေလို့လည်းဆုမွန်ကောင်းတောင်းပါတယ်ရှင
်။သူကိုရနိုင်တဲ့အတူမတ်တိကင်ထိုက်စီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါဒီကနေ့ညပိုင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါအခုကြန့်ရှင်နေတဲ့အချိန်တွင်တရင်အချင်းချုပ်ကိုမအေးသနာကျော်ကပြောပြပေးပါအောင်ရှင
်အီရန်နိုင်ငံရမာဒီမျိုးကပြူဟာကျရဲ့ခြံဝင်းကို ISS လက်မဲ့ဆွေးသွေးကြွရဲ့လက်ထဲကနေပြန်သိမ်းယူပြီးတဲ့နောက်မှာတော့အီရတ်တပ်တွေကအစိုးရအဆောက်အုံတစ်ခုပေါ်မှာနိုင်ငံတော်အလံကိုလွှင့်ထုတ်လိုက်ပါတယ်။အမေရိကန်ဥဆောင်ပြုလုပ်တဲ့လေကြောင်းစစ်ဆင်မှုရဲ့အထောက်ပံ့တဲ့အီရတ်တပ်ဖွဲ့တွေက ISS ဆွေးသွေးကြွတွေကိုမြို့လယ်ကနေတိုက်ထုတ်ခဲ့ပြီးတော့အဲဒီကအတိကအစိုးရခြံဝင်းကိုထိန်းချုပ်နိုင်ရတာပါ။ဘယ်ဂျီယံနိုင်ငံမှာလူနှစ်ဦးကိုလွန်ခဲ့တဲ့တနင်္ဂနွေနဲ့တနင်္လာနေ့တွေမှာဖမ်းဆီးခဲ့ပါတယ်။ဘယ်ဂျီယံနိုင်ငံရဲ့အထင်ကရနေရာတွေကိုနှစ်တစ်ကူအကြိုနေ့မှာတိုက်ခိုက်ဖို့စီစဉ်တယ်ဆိုတော့ဆွတ်ဆွဲခြင်းနဲ့အဲ့လူနှစ်ယောက်ကိုဖမ်းဆီးတာဖြစ်တယ်လို့အစိုးရရှေ့နေတွေကပြောပါတယ်။ဒုတိယကမ္ဘာစစ်အတွင်းမှာဂျပန်စစ်တပ်အတွက်လိန်ဖြောပြေးလုပ်ငန်းတွေမှာအထမခိုင်းစေခံခဲ့ရတဲ့ထိုင်ဝမ်အမျိုးသမီးတွေကိုဂျပန်နိုင်ငံကတောင်းပန်ပြီးတော့နင်းနာခြင်းငွေပေးရဖို့ထိုင်ဝမ်သမ္မတမာရင်ချုပ်ကဒီကနေ့ပဲတောင်းဆိုသွားပါတယ်။ဂျပန်အစိုးရအနေနဲ့အဲ့ဒီလိန်ကျုံပြုခံရတဲ့အမျိုးသမီးတွေအတွက်တရားမျှတတဲ့ဂုဏ်သိက္ခာကိုစောင့်ခြင်းပေးတင်တယ်လို့ထိုင်ဝမ်သမ္မတကအလေးထားပြီးတော့ပြောကြားသွားခဲ့ပါတယ်။2015ခုနှစ်အတွင်းမှာအသက်ခံရတဲ့သတင်းတောက်69ရှိခဲ့တယ်လို့သတင်းတောက်များကဝေစောင့်ရှောက်ရေးကော်မတီ CPG အဖွဲ့ရဲ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အဲ့ဒီထဲကသတင်းထောက်40ရာခိုင်နှုန်းဟာ Islamic စစ်သွေးကြွအဖွဲ့ရဲ့လက်ချက်ကြောင့်ဖြစ်တယ်လို့ဆိုပါတယ်ရှင်
။သတင်းချင်းချုပ်ကိုမိုင်းသနာကျော်ကပြောပြပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Zainab Abdul Rahman ဖြစ်ပါတယ်။ VOA American အသံမနက်ခင်းမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီ9:00နာရီထိလိုင်းဒိုမီတာ24 kHz 7.33 ညလိုင်းဒိုမီတာ40 kHz 9.30 လိုင်းဒိုမီတာ48 kHz 6.85 လိုင်းဒိုမီတာ50 kHz 9.99 နဲ့လိုင်းလာမီတာ190 kHz 15.5တို့ကနေဖန်ယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.